Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန် DC မြို့တော်အမေရိကန်တန်ကနေ2019ခုနှစ်စက်တင်ဘာလ19ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ2430အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ဒီမှာခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ဒီမှာကတော့ဆွမျက်မော်ပါရှင်။အင်ဂျီရောမဟာဗျူဟာဆိုင်ရာအဓိကအကြံပေးပုဂ္ဂိုလ် Steve Bannon ကိုသမ္မတကယာရုကနေဖယ်ရှားလိုက်ပါတယ်။ဖင်လန်နိုင်ငံတာကူးမြို့မှာလူအများပြားဓားထိုးတိုက်ခိုက်ခံရမှုမှာနှစ်ယောက်ထက်မနည်းသေဆုံးသွားပါတယ်ဒီလိုထိတ်တန့်ရသတင်းတွေကိုကိုညာဝင်းအောင်နဲ့အကြေညာပေးပါမယ်ရှင
်အခုမနေ့ပိုင်းနှာစင်ရမယ့်သတင်းလွှာတွေထဲမှာတော့မြောက်ကိုရီးယားရဲ့ဝင်ငွေဒေါ်လာတန်တထောင်လောက်ထိခိုက်စေအောင်ရည်ရွယ်တဲ့ကုလရဲ့စုံဖြတ်ချက်ကိုတရုတ်အစိုးရကစတင်အကောင့်ထဲပေါ်နေတာနဲ့အတူမြောက်ကိုရီးယားရဲ့မစ်ဆိုင်းဒုံးလက်နဲ့ချိန်ချောက်မှုကိုကာကွယ်ဖို့ဂျပန်နိုင်ငံကလည်းအမေရိကန်နဲ့ပူးပေါင်းတော့မှာဖြစ်ပါတယ
်that an attack on one is an attack on both of us.
American Pudres Uzi Chok Mya ye Okatha Bojoji Danpo ye pyo cha chan na du na sin cha ya ma ba. Ai now Afghan ne Pakistan naingan no cha ga ne sat pyatana chang ko le pyo pya pe ma phit bi. Myanmar ji san ya tadin lwa de ma do mu yit sewa upare pyin sin cha chao mu yit tong se tong swae tu po mya la se nai da la so da ko le pyo pya pe yo ma ba. Dilo season ni ma tai gain akhu yin so naw song ya tha de Myanmar ne naingan da ga tadin dwe ko mat su myat mon ne ko nyan win yaung no ga pyo pya pe cha ba ma shin.
အမေရိကန်သမ္မတဒေါ်နယ်ထရမ်ကမဟာဗျူဟာဆိုင်ရာအဓိကအကြံပေးပုဂ္ဂိုလ်စတီးဗ်ဘန်နန်ကိုယာရုကနေဖယ်ရှားလိုက်ပါတယ်။တောက်ကြာနေ့ဟာသူ့ရဲ့တာဝန်နောက်ဆုံးထမ်းဆောင်တဲ့နေ့အဖြစ်အိမ်ဘူရိုအရာရှိချုပ်ဂျွန်ကယ်လီနဲ့စတီးဗ်ဘန်နန်တို့သဘောတူခဲ့တယ်လို့အိမ်ဘူရိုပြောခွင့်ရသူဆာရာဟဂဘီဆန်ဒစ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပထမဦးစားပေးအမေရိကန်ဖတ်စ်American ပြန်လည်အင်အားကြီးအောင်လုပ်မယ် Make America Great Again စတဲ့ကြွေးကြော်သံတွေနဲ့ Mr. Trump ရွေးကောက်ပွဲအနိုင်ရအောင်လို့ Steve Bannon အဓိကကူညီပေးခဲ့တာဖြစ်ပါတယ်။လက်ရဆုံးအမျိုးသားရေးဝါဒီတယောက်ဖြစ်သလို Braver.com သတင်းကွန်ရက်ရဲ့အကြီးအကဲဟောင်းတယောက်ဖြစ်တဲ့ Bannon ဟာအငင်းပွားစရာသမ္မတရဲ့မဟာဗျူဟာအကြံပေးတယောက်လည်းဖြစ်ခဲ့ပါတယ်။ Trump အစိုးရအဖွဲ့တွေကအော့စညောင်းနဲ့အလဲအလဲဝါဒီတွေနဲ့ Bannon တို့ကြားမှာမပြေမလည်ဖြစ်နေတာလားနဲ့ချီရှိခဲ့ပြီးတဲ့နောက်ယာရုကနေဖယ်ရှားခံရတာဖြစ်ပါတယ်။အင်ဘူရိုနဲ့လမ်းခွဲဖို့သူဆုံးဖြတ်ခဲ့တာဖြစ်ပြီးနှုတ်ထွက်စာကိုလွန်ခဲ့တဲ့7ရက်ထဲကသမ္မတကိုပေးထားတယ်လို့ Bannon ကပြောတဲ့အကြောင်း New York Times သတင်းစာကဖော်ပြပါတယ်။သမ္မတ Trump ကိုအဓိကကြိုးကင်နေသူအဖြစ် Steve Bannon ကို American TV အစီအစဉ်တွေမှာမကြာခဏလှောင်ပြောင်းပြောခဲ့ကြပါတယ်။ Bannon ရဲ့လက်ရဆုံးအမြင်တွေသမ္မတအပေါ်မှာလွှမ်းမိုးနေတယ်လို့ Democrat အမတ်တော်တော်များများကလည်းမြင်ကြပါတယ်။ဘန်နန်ဟာလူကောင်းတယောက်ဖြစ်ပြီးလူမျိုးရေးခွဲခြားသူမဟုတ်ပါဘူးလို့သမ္မတထရမ်ကကြာသပတေးနေ့ကတော့ချီးကျူးပြောကြားခဲ့ပါတယ်
။ဂျပန်နိုင်ငံအတွက်မစ်ဆိုင်းဒုံးကျည်ရန်ကာကွယ်တိုးမြှင့်လှုပ်ဆောင်မဲ့အစီအစဉ်တရက်ကိုအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးနဲ့ဂျပန်ရည်တပ်ဗိုလ်ချုပ်ကြီးကာဆူတိုရှိခါဝါနိုတို့သဘောတူလိုက်ကြပါတယ်။မြောက်ကိုရီးယားဒုံးကျည်အန္တရာယ်ကာကွယ်ရေးစနစ်ကိုတိုးမြှင့်တဲ့အနေနဲ့မြေပြင်အခြေစိုက် Aegis Ashore စနစ်ကိုတည်ဆောက်ဖို့သဘောတူညီခဲ့တာဖြစ်ကြောင်းကြေညာလိုက်တာဖြစ်ပါတယ်။အမေရိကန်ပူဒွေးစဦးသည့်ကျုပ်များအဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျိုဒန်ဖို့ကရေရက်ဗိုလ်ချုပ်ကြီးခါဝါနို့ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့တွေ့ဆုံပြီးနှစ်နိုင်ငံစစ်ဘက်ဆက်ဆံရေးဟာလွန်စွာခိုင်မာနေကြောင်းထပ်မံအတည်ပြုပြောကြားပါတယ်ဗိုလ်ချုပ်ကြီးဂျိုဒန်ဖို့ဟာတရုတ်တောင်ကိုရီးယားခေါင်းဆောင်တွေနဲ့ဘေကျင်းနဲ့ဆိုးမျိုးတွေမှာဒီတစ်ပတ်အစောပိုင်းကတွေ့ဆုံခဲ့ပြီးနောက်ဂျပန်နိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်မြောက်ကိုရီးယားအနေနဲ့ပတ်သက်ပြီးသူတရုတ်ပြည်မှာဆွေးနွေးခဲ့တဲ့သဘောထားအမြင်တချို့ကိုဝန်ကြီးချုပ်ရှင်ဇိုအာဘေကိုပြောကြားခဲ့ပြီးအမေရိကန်ဂျပန်တောင်ကိုရီးယားသုံးနိုင်ငံတို့ရဲ့စည်ရေးအားထုတ်မှုကိုလည်းအလေးနက်ထားဆွေးနွေးခဲ့ပါတယ်အမေရိကန်ဟာဒုတိယကမ္ဘာစစ်ပြီးကတည်းကဂျပန်နိုင်ငံကိုပြည်ပအန္တရာယ်ကကာကွယ်ဖို့အတွက်သဘောတူစာချုပ်ချုပ်ထားတဲ့နိုင်ငံဖြစ်ပါတယ
်စပိန်နိုင်ငံဘာစီလိုနာနဲ့ကမ်ဘရီလ်စ်မြို့တွေကအကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်မှုတွေမှာဆက်ဆက်တဲ့စစ်တုထမြောက်အမျိုးသားတယောက်ကိုကက်တလိုနီးယားနယ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်ကျာဒါရီနီကအကြမ်းဖက်တိုက်ခိုက်မှုနှစ်ခုအတွင်း14ယောက်သေဆုံးပြီးရာချီတန်းရရခဲ့ပါတယ်။၄ယောက်မြောက်မတင်ကားသူကိုဖမ်းမိတယ်လို့ရဲတပ်ဖွဲ့ကတွစ်တဲ့လူမှုကွန်ရက်ပေါ်မှာထုတ်ပြန်ပေမဲ့အသေးစိတ်ပြောကြားခြင်းတော့မရှိပါဘူး။ဖမ်းမိထားသူတယောက်ရဲ့ညီတော်သူကိုဆက်လက်ရှာဖွေနေတယ်လို့အစောပိုင်းတုန်းကရဲကပြောပေမဲ့အဲ့ဒီမူဆာအော်ကာဘီယာဆိုသူဟာလူတွေကိုတလက်ချမ်းဝင်တိုက်ခဲ့တဲ့ဗန်ကားမောင်းသူဟုတ်မဟုတ်မသိဘူးလို့ပြောပါတယ်။သူ့ရဲ့အကိုဒရစ်အော်ကာဘီယာကိုဘာစီလိုနာမြို့မြောက်ဖက်ကီလိုမီတာ100လောက်ကရီပိုးမြို့မှာဖမ်းဆီးခဲ့တာပါ။ဘာစီလိုနာမြို့ကဒီကဘာလှည့်ခီးတွေတွေနဲ့စီကားနေတဲ့ Las Ramblas လမ်းမကြီးမှာအကြမ်းဖက်ဝါဒီတယောက်ကဗန်ကားနဲ့ကြာတာရင်းတွေကအတင်းမောင်းဝင်တိုက်ခဲ့လို့73ယောက်သေဆုံးခဲ့ပါတယ်။ အခြေအနေရှုပ်ထွေးနေချိန်မှာရင်းမောင်းလွတ်မြောက်သွားခဲ့ပါတယ်။ဂျာတာရင်းနေညပိုင်းမှာပဲအနာကဒီကမ်ဘရီလ်မြို့မှာလမ်းသွားလမ်းလာတွေကိုအလားတူကားနဲ့အတင်းဝင်တိုက်ခဲ့လို့အမျိုးသမီးတယောက်သေဆုံးခဲ့ပြီးတော့6ယောက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုမှာတော့ရဲရဲပြစ်ခတ်မှုကြောင့်ဒီတိုက်ခိုက်သူ9ယောက်သေဆုံးခဲ့ပါတယ်။တိုက်ခိုက်မှုနှစ်ခုအတွင်းသေဆုံးဒဏ်ရာရခဲ့သူတွေအတွက်10မိနစ်ငြိမ်သက်ဆုတောင်းတဲ့အခမ်းအနားကိုဘာစီလိုနာမြို့ရဲကအဓိကရင်ပြမှာတောက်ကြနေကကျင်းပခဲ့တာမှာထောင်ထဲချီလာရောက်ခဲ့ကြပါတယ်
။ဖင်လန်နိုင်ငံအနောက်တောင်ကန်ယူတန်တာကူးမြို့မှာဓာတ်ထုတိုက်ခိုက်ခံရမှုကြောင့်အနည်းဆုံး2ဦးသေဆုံးပြီး6ဦးမကဒဏ်ရာရသွားတယ်လို့ဖင်လန်ရဲတပ်ဖွဲ့ကပြောပါတယ်။တန်ရာရှိသူ2ဦးရဲ့ခြေထောက်ကိုရဲတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးလိုက်ပြီးနောက်တရားခံဖြစ်နိုင်သူ2ဦးကိုရှာဖွေနေဆဲဖြစ်တယ်လို့ဆိုပါတယ်။တန်ရာရှိခံရသူဟာဘယ်သူပဲဝါဆိုတာကိုအာဏာပိုင်တွေကမပြောပေမဲ့နိုင်ငံခြားသား2ဦးဖြစ်ဖွယ်ရှိတယ်လို့ယူဆရပါတယ်။ဒီတိုက်ခိုက်မှုဟာအကြမ်းဖက်ဝါဒနဲ့ဆက်နွှယ်မှုရှိမရှိဆိုတာအတိအကျမပြောနိုင်သေးဘူးလို့ဖင်လန်အမျိုးသားထောက်လှမ်းရေးအဖွဲ့ဝင်မာကတ်စ်ကပြောပါတယ်။တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့တာကူးမြို့လေကဥထိုရိုရင်မင်ကိုမတော်မလာကြဘူးအစောပိုင်းကတားမြစ်ထားခဲ့ပေမဲ့နောက်နိုင်ယူပိုင်းအနေငယ်အကြာမှာတော့ပြန်လည်ဖွင့်လှစ်ပေးခဲ့ပါတယ်ဒီတိုက်ခိုက်မှုကြောင့်ဟယ်လ်စင်ကီလေဆိပ်နဲ့မီးရထားဘူတာတွေမှာလုံခြုံရေးတိုးမြှင့်ချထားပါတယ
် UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်စနေနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မြန်မာနိုင်ငံမှာဆက်သွယ်ရေးဥပဒေပုံမှန်66ကကြီးကိုလုံးဝဖျက်သိမ်းမဲ့အစားပြင်ဆင်ပြဋ္ဌာန်းမဲ့ဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှတောက်ကြနေကမဲခွဲအတည်ပြုလိုက်ပါတယ်။သတင်းသမားတွေနဲ့အခွင့်အရေးလှုပ်ရှားသူအများအပြားတရားစွဲခံနေရတဲ့ဒီဥပဒေကိုပယ်ဖျက်ဖို့တောင်းဆိုမှုတွေရှိနေပေမဲ့ပြင်ဆင်ပြဋ္ဌာန်းဖို့လွှတ်တော်နှစ်ရက်လုံးကအတည်ပြုခဲ့တာဖြစ်ပါတယ်။အမျိုးသားလွှတ်တော်မှအတည်ပြုထားတဲ့ဥပဒေကြမ်းထဲမှာပုံမှန်66ကကြီးနဲ့အပြည့်ရှိသူတွေကိုထောင်ဒဏ်3နှစ်ကြားခံရမယ်လို့သတ်မှတ်ထားပေမဲ့ပြည်သူ့လွှတ်တော်ကတော့ထောင်ဒဏ်2နှစ်လို့ဥပဒေမူကြမ်းကိုပြင်ဆင်ပြီးအတည်ပြုခဲ့ပါတယ်။ဒီအချက်နဲ့ပတ်သက်လို့အမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်ကြားကွဲလဲနေတဲ့အတွက်ဥပဒေမူကြမ်းကိုပြည်ထောင်စုလွှတ်တော်ဥပဒေကြမ်းပူးပေါင်းကော်မတီမှဆွေးနွေးပြီးပြည်ထောင်စုလွှတ်တော်မှမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဆက်သွယ်ရေးဥပဒေဟာဒီမိုကရေစီစံနှုန်းတွေနဲ့နိုင်ငံသားတွေရဲ့လွတ်လပ်စွာစန္ဒထုတ်ဖို့ပြောဆိုခွင့်ကိုထိခိုက်စေတယ်လို့လူ့အခွင့်အရေးအဖွဲ့တွေကထောက်ပြကြပါတယ်။လက်ရှိ NLD အစိုးရလက်ထက်မှာဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုခံထားရတဲ့အမှုပေါင်း80ကျော်ရှိပါတယ်။ဩဂတ်စ်လဇန်ပိုင်းကဒီအမျိုးသားလွှတ်တော်မှာအတည်ပြုခဲ့တဲ့ဆက်သွယ်ရေးဥပဒေကြမ်းမှာတော့ပုံမှန်66ကကြီးကိုအာမခံပေးနိုင်တဲ့ပြစ်မှုအဖြစ်သတ်မှတ်ခဲ့ပါတယ်။
ရှင်းနေဤဥက္ကုဏီလုံးကြံတက်ပြတ်ခံရတဲ့အမှုမှန်ပေါ်ပေါက်ရင်းနဲ့တရားခံအလုံးဖမ်းဆီးအရေးယူနိုင်ရေးကိစ္စမှာ NLD အစိုးရဘက်ကစိတ်ဝင်စားမှုနည်းနေတယ်လို့ဥက္ကုဏီရဲ့အကျိုးဆောင်ရှင်းနေဦးနေလာကပြောဆိုလိုက်ပါတယ်ဥက္ကုဏီလုံးကြံခံရမှုနဲ့ပတ်သက်တဲ့တရားလိုပြသက်တည်တွေကိုရန်ကုန်မြို့မြောက်ပိုင်းခရင်တရားရုံးမှာတောက်ကြနေကစစ်ဆေးမှုအပြီးရှင်းနေဦးနေလာကအဲ့ဒီလိုပြောဆိုလိုက်တာပါဒီလုံးကြံတက်ပြတ်မှုဟာနိုင်ငံရေးပြောကားကြောင့်လားအခြားဘယ်လိုအကြောင်းကြောင့်လဲဆိုတာဖော်ထုတ်နိုင်ဖို့စုံစမ်းစစ်ဆေးရေးကော်မတီတရဖွဲ့စည်းစစ်ဆေးပေးဖို့ကိုလည်းအစိုးရကိုတိုက်တွန်းကြောင်းရှင့်နေဦးနီလာကပြောပါတယ်ဦးကိုနီလုံးကြံခံရတာ၈လနီးပါးကြာလာပြီဖြစ်ပေမဲ့လုံးကြံတက်ပြတ်မှုမှာပါဝင်တယ်လို့တန်တရားရှိသူကိုအခုချိန်ထိဖမ်းဆီးနိုင်ခြင်းမရှိသေးပဲဖြစ်နေပါတယ်ဦးကိုနီလုံးကြံခံရမှုကိုအမြန်ဆုံးဖော်ထုတ်ပေးဖို့တိုက်တွန်းကြောင်းလဲဒါဟာမြန်မာနိုင်ငံရဲ့ဥပဒေစိုးမိုးရေးအတွက်အရေးကြီးကြောင်းမိသားစုဘက်ကပြောပါတယ်ဥက္ကုဏီမှုနဲ့ပတ်သက်တဲ့တန်တရားရှိသူတွေလွတ်မြောက်နေစေဖြစ်တဲ့အထက်မှာအောင်ဝင်းခိုင်ဟာမြန်မာနိုင်ငံတွင်းသားမှသာရှိတယ်လို့ယုံကြည်ရကြောင်းနဲ့မကြခင်မှာအဖို့မှုအခြေအနေထူးခြားလာနိုင်တယ်လို့ယူဆကြောင်းရှေ့နေဦးနေလာကပြောပါတယ်
ဗင်နီဇူလာနိုင်ငံမှာအတိုက်အခံအများစုဖြစ်တဲ့လွှတ်တော်ရဲ့ဥပဒေပြုရေးအာဏာကိုအစိုးရလိုလားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးညီလာခံကသိမ့်ပိုက်ယူလိုက်ပါတယ်။နိုင်ငံတည်ငြိမ်လုံခြုံရေးနဲ့နိုင်ငံအကျိုးကိုရည်ရွယ်ပြီးဥပဒေပြဋ္ဌာန်းခွင့်ရှိတယ်ဆိုတဲ့ဥပဒေကြမ်းကိုညီလာခံကတောက်ကြနေမှာတညီတညွတ်ထဲအတည်ပြုခဲ့တာပါ။ဒီဥပဒေရဲ့မှာဒီလွှတ်တော်ဖြတ်သိမ်းတဲ့ပြဋ္ဌာန်းချက်မပါပေမဲ့လွှတ်တော်ရဲ့ဥပဒေပြဋ္ဌာန်းခွင့်အာဏာကိုလွှဲပြောင်းယူလိုက်တာဖြစ်ပါတယ်။ဥပဒေပြဋ္ဌာန်းချက်တစ်ကိုအတည်ပြုခဲ့ပြီးတဲ့နောက်အတိုက်အခံလွှတ်တော်အမတ်တွေကကန့်ကွက်ခဲ့ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးညီလာခံကိုတစ်ဆာခံဖို့ကြမ်းကြိမ်ပွဲမှာအတိုက်အခံမတ်တွေကကြမ်းတစ်ဆာကျင်းဆိုဖို့ညှင်းဆန်းခဲ့ကြပါတယ်
။ဆီယာရီယွန်နိုင်ငံမြို့တော် Freetown မှာရေးကြီးပြီးတော့မြေပြိုတာကြောင့်တောက်ကြနေအထိတည်ဆုံးသူ400ရှိသွားပြီလို့ကုလသမဂ္ဂအဖွဲ့ကပြောပါတယ်။နော နောက်ထပ်လူ600ပျောက်ဆုံးနေဆဲဖြစ်ပြီးထူထပ်တဲ့ရွှွန်နွန်တွေနဲ့အိမ်အပြူအပြက်တွေအောက်ကနေပြန်ရှာတွေ့ရေးကယ်ဆယ်ရေးအဖွဲ့တွေကကြိုးပမ်းနေကြပါတယ်။မိုးရွာသွန်းနေစဉ်မို့ကယ်ဆယ်ရေးလုပ်ငန်းတွေအခက်တွေ့နေပါတယ်။ကျန်းသာပရေးနေ့အထိပြန်ရှာတွေ့တဲ့ရုပ်အလောင်းတွေကိုတော့အစိုးရကတာဝန်ယူကြိုးပေးနေတာပါ။အခုရင်ဆိုင်နေရတဲ့ဒုက္ခအတွက်နိုင်ငံတကာကအကူအညီပေးဖို့ဆီရာလီယွန်နိုင်ငံကမြစ်တရက်ခံထားပြီးအတိတ်ကဖြစ်ရက်တွေကိုသင်ငန်းစာမယူဘဲပေါ်ဆခဲ့တယ်လို့ AI အဖွဲ့ကြီးကပြစ်တင်ရှုတ်ချလိုက်ပါတယ်။
နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုညာဝင်းအောင်တို့တင်ပြပေးခဲ့ကြတာပါရှင်။အခုနားဆင်ကြရမယ့်နိုင်ငံတကာသတင်းလွှာလေးတွေမှာတော့အရင်ဆုံးမြောက်ကိုရီးယားရဲ့ဒုံတီအန်ဒီရဲ့ကာကွယ်ရေးအစီအစဉ်တွေကိုဆက်တိုက်နားဆင်ကြရမှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်ဒုံတီချိန်ချောက်မှုအန်ဒီရဲ့ကိုတိုးမြှင့်ကာကွယ်တဲ့အနေနဲ့အမေရိကန်နဲ့ဂျပန်ပူးပေါင်းပြီးမြေပြင်ခြေစိုက် NGS ကမ်းခြေကာကွယ်ရေးစနစ်ကိုတည်ဆောက်မယ်လို့ကြေညာလိုက်ပါတယ်။ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကြိုးပမ်းမှုတရအနေနဲ့အာရှသုံးနိုင်ငံခရီးထွက်နေတဲ့အမေရိကန်ထိပ်တန်းစစ်ဘိုလ်ချုပ်ကြီးဂျိုးဖန်ဒန်ဖို့ကဂျပန်နိုင်ငံမှာရောက်နေတော့မှအခုလိုကြေညာခဲ့တာပါ။ဒီအကြောင်းကိုကိုကျော်အောင်လွင်ကဆက်ပြီးပြောပြပါမယ်ရှင်
။ပစိဖိတ်သမုဒ္ဒရာတွင်းကအမေရိကန်ပိုင်တဲ့ဂွမ်ကျွမ်းနားကိုတာလတ်ပစ်မိဆိုင်တုံးကြီးတွေနဲ့ပစ်ခတ်မယ်လို့မြောက်ကိုရီးယားဘက်ကချိန်ချောက်ပြီးတော့ရပ်ပိုင်းတွင်းမှာပဲတောင်ကိုရီးယားတရုတ်နဲ့ဂျပန်နိုင်ငံတွေစီကိုခရီးထွက်သွားတဲ့အမေရိကန်ပူးရဲစီးဥစည်းချုပ်များရဲ့ဥက္ကဋ္ဌဘိုချိုချီဂျိုးဆက်ဒန်ဖို့ဟာလောလောဆယ်ဂျပန်နိုင်ငံမှာရောက်နေပြီးဂျပန်စစ်ရေးနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံမှုတွေရှိနေပါတယ်။မြောက်ကိုရီးယားရဲ့တိုက်ခိုက်မှုကဂျပန်ကိုပဲဖြစ်စေအမေရိကန်ကိုပဲဖြစ်စေနှစ်နိုင်ငံလုံးကိုတိုက်ခိုက်တဲ့အဓိပ္ပာယ်ပဲလို့ဘိုချိုချီဒန်ဖို့ကဆိုပါတယ
်။ဒီသာအတွင်းမှာမြောက်ကိုရီးယားပဲဖြစ်ဖြစ်ဘယ်သူကပဲဖြစ်ဖြစ်ဂျပန်ကိုသလောင်းအမေရိကန်ကိုသလောင်းတိုက်ခိုက်မှုတစ်ခုလုပ်လိုက်ရင်ဒါဟာကျွန်တော်နှစ်နိုင်ငံလုံးကိုတိုက်ခိုက်တာပဲဆိုတာကျွန်တော်တို့စဉ်စဉ်လင်းလင်းသဘောပေါက်ထားပြီးသားလို့ကျွန်တော်ထင်ပါတယ်
။ဘိုချိုချီဒန်ဖို့ဟာဂျပန်ကာကွယ်ရေးတပ်မတော်ရဲ့အစိုးရချုပ်ခတ်ဆူတိုရှိခါဝါနိုနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့လည်းတိုကျိုမြို့မှာမနေ့ကတွေ့ဆုံခဲ့ပြီးဂျပန်နဲ့အမေရိကန်မဟာမိတ်နှစ်နိုင်ငံကြားအထူးခိုင်မာပြီးတော့အားကောင်းတဲ့စစ်ဖက်ဆက်ဆံရေးလှုပ်ဆောင်သွားဖို့ထပ်လောင်းတည်ပြုခဲ့ကြပါတယ်။ဂျပန်စိုးရချုပ်ခါဝါနိုကလည်းဂျပန်နဲ့အမေရိကန်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေပိုရှိလာဖို့မျှော်လင့်တယ်လို့ဆိုပါတယ
်
။အမေရိကန်ပြည်ထောင်စုကလည်းဒုံခွင်ဒုံကာကွယ်စနစ်ကိုအားဖြည့်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလာဖို့ကျွန်တော်တို့မျှော်လင့်ထားတယ်လို့ဂျပန်ဘာသာစကားနဲ့ပြောသွားခဲ့တာပါ။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကြောင့်မစ်ဆိုင်တုံးကြီးကာကွယ်ဖို့မြေပြင်ခြေစိုက် Aegis ကမ်းခြေကာကွယ်ရေးအရန်စနစ်တခုကိုဂျပန်နိုင်ငံမှာတည်ဆောက်သွားဖို့အမေရိကန်နဲ့ဂျပန်အခုသဘောတူခဲ့ကြပါပြီ။လောဆယ်ဂျပန်မှာရှိနေတဲ့ဒုံခွင်းတုံးကာကွယ်ရေးစနစ်ကစစ်သင်္ဘောတွေမှာတပ်ဆင်ထားတာဖြစ်ပြီးတော့မစ်ဆိုင်တုံးကြီးတွေကိုလေထုထဲမှာပဲကြားဖြတ်ပစ်ခတ်နိုင်တဲ့စနစ်ပါအခုထပ်ပြီးတော့အစ်စ်တပ်ဆင်မဲ့စနစ်ကတော့တကယ်လို့သင်္ဘောပေါ်ကဒုံခွင်းတုံးတွေပစ်လို့လွဲချော်ခဲ့ရင်မြေပြင်ကနေထပ်ပြီးတော့ပစ်လို့ရတဲ့ကာကွယ်ရေးစနစ်ဖြစ်ပါတယ်အမေရိကန်ပေါ်ချိုကြီးဂျိုးဆက်ဒန်ဖို့ဟာအခုတစ်ပတ်စောစောပိုင်းကသူ့ရဲ့အာရှသုံးနိုင်ငံခရီးကိုစတင်ခဲ့တာဖြစ်ပြီးတော့တောင်ကိုရီးယားကိုသူအရင်သွားပါတယ်အဲ့ဒီမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့စစ်ဖက်ထိပ်တန်းခေါင်းဆောင်တွေနဲ့သူတွေ့ဆုံခဲ့ပါတယ်တောင်ကိုရီးယားမှာလည်းဒုံခွင်းဒုံစနစ်အပြည့်အဝချထားနိုင်ရေးပြောဆိုဆွေးနွေးမှုတွေရှိခဲ့ပါတယ်သူဒုတိယခီးစစ်တာကတော့တရုတ်နိုင်ငံမှာတရုတ်နိုင်ငံမှာလည်းတရုတ်သမ္မတရှီကျင်းပင်အပြင်တရုတ်စေဦးစီးချုပ်တို့နဲ့လည်းတွေ့ဆုံခဲ့ပြီးအမေရိကန်နဲ့တရုတ်နိုင်ငံကြားစစ်ရေးသဘောတူညီမှုလက်မှတ်တွေရေးထိုးခဲ့ကြပါတယ်ဘိုချိုချီဒန်ဖို့ရဲ့ခီးစဉ်ကိုဂျပန်နိုင်ငံမှာအဆုံးသတ်မှာပါမြောက်ကိုရီးယားဘက်ကချင်းချောက်ထားတဲ့ကွမ်ကျွမ်းနာကိုဒုံးချီပြစ်မဲ့ကိစ္စကတော့ရွှေ့ဆိုင်းထားတယ်လို့ကြေညာပါတယ်။အမေရိကန်ဘက်ကတော့တန်တမာရေးနည်းလမ်းအနေနဲ့ကြိုးပမ်းပြီးတော့မြောက်ကိုရီးယားရေးကိုဖြည့်ရှင်းလိုတယ်လို့ပြောဆိုမှုတွေရှိနေပြီးအထူးတန်တမာတူဦးကိုလည်းမြောက်ကိုရီးယားကိုဆေလွတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေတယ်လို့ဆိုပါတယ်
မြောက်ကိုရီးယားရဲ့ဒုံးကျည်အန်ဒီရဲ့ကာကွယ်ဖို့အမေရိကန်နဲ့ဂျပန်တို့ပူးပေါင်းဆောင်ရွက်ကြမယ့်အရေးကိုကျွန်တော်လွန်ပြောပြသွားတာပါ။တစ်ချိန်တည်းမှာပဲဒီမြောက်ကိုရီးယားဆိုရရဲ့ဝင်ငွေဒေါ်လာတန်တထောင်လောက်ထိခိုက်သွားစေဖို့ရည်ရွယ်ချမှတ်ခဲ့တဲ့ကုလသမဂ္ဂရဲ့နောက်ဆုံးအရေးယူတန်းခတ်မှုတွေအတိုင်းတရုတ်အစိုးရကစတင်အကောင့်ထဲဖော်နေတာပါ။ဖော်နေပြီဖြစ်ပါတယ်။အကျိုးဆက်အဖြစ်ကတော့မြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတဲ့တရုတ်ကုမ္ပဏီတွေရဲ့စန္ဒပြမှုကိုတရုတ်အစိုးရကရင်ဆိုင်နေရပါတယ်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေရပ်သွားအောင်တရုတ်ကဖိအားပိုးပေးဖို့အမေရိကန်ဘက်ကတိုက်တွန်းနေပြီးမြဲတရုတ်အနေနဲ့မြောက်ကိုရီးယားပေါ်လွှမ်းမိုးနိုင်တဲ့ဩဇာသိမ့်မရှိသလိုမြောက်ကိုရီးယားဘက်ကလက်တုံပြန်လာမှာကိုလည်းလူလားပုံမရဘူးလို့တရုတ်ပညာရှင်တွေကပြောနေကြပါတယ်။ VOA သတင်းတောက် Joyce Horn ပေးပို့ထားတဲ့သတင်းလွှာကိုမဆုမြတ်မွန်ကဆက်ပြီးပြောပြပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံထွက်တန်ခဲကြောင်ပြီးသွေးနဲ့ပင်လယ်စာတွေကိုဗုဒ္ဓဟူးတွေကစပြီးတင်သွင်းခွင့်ပိတ်ပင်လိုက်တယ်လို့တရုတ်အစိုးရကအင်္ဂါနေ့ညနေပိုင်းမှာကြေညာခဲ့ပြီးတဲ့နောက်ပင်လယ်စာအပြစ်တင်ထားတဲ့ကုန်ကားတွေမြောက်ကိုရီးယားကနေတရုတ်နိုင်ငံဘက်နေမကူးခင်ရောက်အောင်အလူအယက်လာခဲ့ကြပါတယ်တရုတ်နဲ့မြောက်ကိုရီးယားနယ်စပ်ကတရားပေါ်မှာတန်းစီလာနေတဲ့ကုန်ကားကြီးတွေပေါ်မှာကနန်းပစွန်ပြည်ကြီးငါးတွေအရေးပြောပုတ်တိုးတော့မဲ့အခြေအနေဖြစ်နေတဲ့ဗီဒီယိုတွေလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့ပါတယ်မြောက်ကိုရီးယားပို့ကုန်တွေကိုအားကိုးနေရတဲ့တရုတ်နိုင်ငံဘက်ကဟွန်ချွန်းမြို့မှာကုန်တွေတွေကသူတို့ရဲ့ဆုံးရှုံးမှုအတွေ့အကြုံပေးဖို့အစိုးရကိုတောင်းဆိုဆန္ဒပြတဲ့ဗီဒီယိုတွေလည်းထွက်ပေါ်လာခဲ့ပါတယ်
ကျွန်တော်ဖွေလောက်တော့တောင်းဖို့ထွေးချင်းရှိပါ我们自己
သူတို့ကုမ္ပဏီကဒေါ်လာတသန်းခွဲလောက်နဲ့ညီမျှတဲ့ယွမ်ငွေ10တန်းကျော်ဆုံးရှုံးခဲ့ရတယ်လို့ဒေသခံကုန်တွေတယောက်ကပြောပြနေတာပါသူကုမ္ပဏီကပင်လယ်စာရောင်းကုန်80ရာခိုင်နှုန်းကျော်ကမြောက်ကိုရီးယားဘက်ကလာတာဖြစ်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အရေးယူတံခါးမှုတွေအတိုင်းတရုတ်အစိုးရကအကောင့်ထဲပေါ်တဲ့အတွက်ပြည်ရင်းမှာမကျေနပ်မှုတွေထွက်ပေါ်နေတာဖြစ်ပါတယ်တရုတ်ကသူ့အိမ်နီးချင်းမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နက်ရန်အစီအစဉ်တွေရပ်သွားအောင်ထိထိရောက်ရောက်မလုပ်ဘူးလို့အမေရိကန်ကဆွဆွဲနေတာပါဒါပေမဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်အပေါ်တရုတ်အစိုးရကလွှမ်းမိုးနိုင်တယ်လို့ပိုပြီးခန့်မှန်းနေကြတယ်လို့ဖူဒန်တက္ကသိုလ်ကပါမောက်ခကိုင်ကျန်းကပြောပါတယ
်近几年来中朝因为核问题吧两国的关系
ကိစ္စတော်တော်များများကြောင့်တရုတ်နဲ့မြောက်ကိုရီးယားဆက်ဆံရေးကအခုနှစ်ပိုင်းတွေမှာတော်တော်လေးဆိုးလာပါတယ်တရုတ်ဆိုးအနေနဲ့မြောက်ကိုရီးယားကိုနားချနိုင်ဖို့ပို့ပြီးတော့ခက်ခဲလာခဲ့ပါတယ်အလို့စေတရုတ်နိုင်ငံလုံနိုင်တာကတော့ကြားနေပြီးနှစ်ဖက်လုံးထိန်းသိမ်းသိမ်းသိမ်းလုပ်ကြဖို့ပဲပြောနိုင်ပါတယ
်အမေရိကန်နဲ့ဖြစ်နေတဲ့ပြဿနာကြောင့်မြောက်ကိုရီးယားဘက်ကတရုတ်အပေါ်လက်တော့ပြန်လာတာမျိုးတရုတ်ကအဖြစ်မခံနိုင်ဘူးလို့ကမ္ဘာမူဝါဒရေးရာတွေကိုလေ့လာနေတဲ့ပညာရှင်အဖွဲ့ဖြစ်တဲ့ကာနီဂီချင်းခွာ Center for Global Policy ကသုတေသည်ဇောက်တောင်းကလည်းသုံးသပ်ပါတယ်
如果是中国领头通过经济压力的方式
那古里亚苏亚的事业ကို提高နိုင်မယ်စီးပွားရေးဖိအားမျိုးတွေတရုတ်ကဆက်လုပ်တယ်ဆိုရင်မြောက်ကိုရီးယားဘက်ကအမေရိကန်ကိုရန်လိုနေတယ်လို့တရုတ်ဘက်လှည့်လာရန်ပြုနိုင်ပါတယ်သူတို့မလုံခြုံတော့ဘူးတရုတ်ဟာချင်းချောင်းမှုတစ်ခုဖြစ်တယ်လို့မြောက်ကိုရီးယားဆိုရကစပြီးမြင်လာရင်သူတို့ရဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုံးဆွမ်းဆောင်နိုင်မှုနဲ့တရုတ်ကိုချင်းကျောက်လာနိုင်ပါတယ
်တရုတ်အစိုးရနဲ့အဆင်ပြေတဲ့သူ့ရဲ့ဦးလေးအရင်းကိုတော့ကင်ဂျွန်အန်ကလှုပ်ချန်ခဲ့တာကြည်ချင်းဖြစ်နိုင်ငံခြားအစိုးရတွေနဲ့ပူးပေါင်းတယ်လို့မတင်ကားသူမှန်သမျှရှင်းပြဖို့ဝင်မလေးဘူးဆိုတာပြနေတယ်လို့လည်းသူကပြောပါတယ်မြောက်ကိုရီးယားဘက်ကပယ်ထိန်တုံးပစ်လွတ်မဲ့အစီအစဉ်ကိုနောက်ဆုတ်ထားပေမဲ့ကိုရီးယားကျွန်းဆွယ်ကပြဿနာဟာအဆုံးမတတ်သေးဘူးလို့ပညာရှင်နှစ်ယောက်လုံးကပြောပါတယ်အထူးသဖြင့်ရှေ့သတင်းပတ်ထဲမှာအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစစ်ရေးလေ့ကျင့်တော့မှာမို့ကင်ဂျွန်အွန်အနေနဲ့မစ်ဆိုင်းတုံးပစ်လွတ်ဆန်းသတ်ဖို့အကြောင်းပြချက်ရနိုင်တယ်လို့ထောက်ပြပါရယ်တရုတ်အနေနဲ့ကဒေတာရင်းမဟာဗျူဟာမြောက်ဩဇာချင်းတွင်အနေအထားပြောင်းသွားမှာဆိုရင်လည်းအတွက်မြောက်ကိုရီးယားပေါ်ထားတဲ့မူဝါဒကိုမပြောင်းသေးဘူးလို့စင်ဟွာတက္ကသိုလ်နိုင်ငံတကာဆက်ဆံရေးဌာနကပါမောက်ခဆန်ရေးကပြောပါရယ်
传统的惯性啊因为中国还没办法
你帮苗导这个是给的苗古里亚苏亚的设施一个顺路来铺第二百个一定没撇得吧当古里亚嘛美国人东南南洋高贵一在新的他的计划美国人第二百个 PR 不多来的计划的保温这些收推的计划的叫苗古里亚我们别白难得吧မဟာဗျူဟာမြောက်ချင်းဝင်ရှာကိုဆက်ပြီးထိန်းထားနိုင်မှုအတွက်တရုတ်ကမြောက်ကိုရီးယားနဲ့ပတ်သက်လို့စိုးရိမ်မှုမကျေနပ်မှုတွေရှိပေမဲ့မြောက်ကိုရီးယားအစိုးရပေါ်ထားတဲ့မူဝါဒကိုမပြောင်းသေးပါဘူ
းတကယ်လို့ပဋိပက္ခတွေမထိန်းနိုင်တဲ့အခြေအနေဖြစ်လာမဲ့ဆိုရင်မြောက်ကိုရီးယားဘက်ကဒုက္ခသည်တွေတရုတ်နိုင်ငံဘက်ထွက်ပြေးနိုင်တဲ့အခြေအနေအပါအဝင်အကျိုးဆက်တွေကိုတရုတ်ကမလိုလားတဲ့အတွက်ကြောင့်အမေရိကန်နဲ့မြောက်ကိုရီးယားကြားဖြစ်နေတဲ့ပြဿနာကိုတရုတ်ကဝင်ပါနေတာဖြစ်တယ်လို့လည်းသူကပြောပါတယ်ရှင
်မဆူမမပြောပြခဲ့တာပါရှင်အခုပါကစ္စတန်နဲ့အာဖဂန်နစ္စတန်ကြားကနေဇာပြဿနာကိုကြည့်ကြရအောင်ပါမကြသေးတဲ့ခင်ကပဲရာဇဝတ်မှုတွေစင်ဝင်မလာအောင်နဲ့နှစ်နိုင်ငံလုံးအတွက်အကြမ်းဖက်မှုတံပြန်ချေမှုရေးထိရအောင်ဆိုပြီးပါကစ္စတန်ကကီလိုမီတာ2600ရှိတဲ့ခြံစည်းရိုးကားတဲ့စီမံကိန်းကိုစတင်နေပါတယ်အာဖဂန်ဆိုရဘက်ကရောဒီလိုနေဇတ်စီယိုကားတဲ့အပေါ်မှာဘလို့သဘောထားတယ်လဲဆိုတာ VOA သတင်းတောက် IS Girl ရဲ့သတင်းလွှာကိုဆက်ပြီးတော့နားဆင်ကြည့်ရအောင်ပါရှင်အာဖဂန်ဆိုရကတော့ကိုလိုနီခေတ်ဗြိတိရှ်ဆိုရကအိန္ဒိယတိုင်းငယ်ထဲမှာရေးဆွဲခဲ့တဲ့နေဆက်မြင်းတွေကိုအရင်ကတည်းကကန့်ကွက်လာခဲ့တာပါပါကစ္စတန်ဘက်ကဒီလိုကန့်ကွက်တာတွေကိုပယ်ချပြီးနိုင်ငံတကာနေဆက်ခြံစည်းရိုးအဖြစ်နဲ့သူ့နိုင်ငံရဲ့နယ်မြေစည်းရိုးကိုဆက်လက်တည်ဆောက်နေတာဖြစ်ပါတယ်မစ္စတာခန်းကို VOE ကမကြသေးခင်ကတွေ့ဆုံမေးမြန်းခဲ့ရမှာသူကအခုလိုပြောပါတယ
် The long term relationship between Pakistan and Afghanistan is open borders it's rather than
Pakistan နဲ့ Afghanistan တို့ရေရှည်ဆက်ဆံခြင်းနေဇတ်တွေဖွင့်ထားမှာပါ။ခြံစည်းရိုးခတ်ထားတဲ့နေဇတ်တွေဖွင့်ပြီး လွတ်လပ်စွာကုန်သွယ်ခွင့်ပေးထားတာပိုကောင်းမယ်လို့ထင်ပါတယ်။ဥရောပသမဂ္ဂရဲ့လူပုံမျိုးဖြစ်တင်တာပါ။ဒါကနှစ်နိုင်ငံကြားအနာဂတ်မှာရေရှည်ဆက်ဆံရေးအတွက်ဖြစ်တယ်လို့နှစ်နိုင်ငံအတွက်လည်းအကျိုးဖြစ်ထွန်းမှုများလာမယ့်ကိစ္စပါ။အ
ာဖဂန်နစ္စတန်ဟာပါကစ္စတန်ရဲ့ပင်လယ်စစ်ကမ်းတွေနဲ့ကုန်းလမ်းတွေကိုသုံးမှနိုင်ငံတကာနဲ့ကုန်သွယ်ကူးသန်းလို့ရတာပါ။အခုလိုတန်တမန်ခင်းအရနိုင်ငံရေးအရာတင်းမာနေတာကြောင့်ကုန်သွယ်ရေးနဲ့ဖြတ်တန်းသွားလာမှုတွေရော့ကျသွားစေတယ်လို့နှစ်နိုင်ငံလုံးကကုန်သွယ်တွေကပြောကြပါတယ်။အထူးသဖြင့်လွန်ခဲ့တဲ့နှစ်အနည်းငယ်ကစလို့နှစ်နိုင်ငံဆက်ဆံရေးတဖြည်းဖြည်းဆိုးဝါးလာတာကတော့တာလီဘန်တွေရဲ့တိုက်ခိုက်မှုတွေများလာတာနဲ့အာဖဂန်ဘက်ကနယ်မြေတိုးချဲ့လာတာတွေကြောင့်ဖြစ်ပါတယ်။အာဖဂန်အာဏာပိုင်တွေကတော့တောင်ကျန်းသူတွေဟာပါကစ္စတန်မြေမှာအခြေချပြီးအာဖဂန်ကိုတိုက်ခိုက်ကြကြောင်းနဲ့ပါကစ္စတန်သူလျို့ဌာနတွေကလည်းစစ်တမ်းခံနေရတဲ့အာဖဂန်နိုင်ငံကိုတပုံတွေဖျက်ဆီးရေးအကောင့်လာအောင်ကူညီနေတာလို့စွပ်စွဲထားပါတယ်။ပါကစ္စတန်ကလည်းဒီစွပ်စွဲချက်တွေကိုညှင်းဆို့ပြီးပါကစ္စတန်ကိုဆန့်ကျင်တဲ့စစ်သွေးကြွတွေကိုအာဖဂန်ထောက်လှမ်းရေးဌာနတွေကနေစရာပေးပြီးကူညီနေတာဖြစ်တဲ့အကြောင်းစွပ်စွဲပါတယ်။အာဖဂန်လူငယ်တွေကြားမှာရေပန်းစားတဲ့နာမည်ကျော်ခရစ်ကတ်ကစားသမားကနေနိုင်ငံရေးသမားဖြစ်လာတဲ့ခန်းကအာဖဂန်နဲ့ပါကစ္စတန်ကြားကဆက်ဆံရေးဟာအဆိုးဝါးဆုံးအချိန်လို့ပြောပါတယ်။
Problem is right now there is a lot of suspicion in Afghanistan
ဘုပြတ်နာကအာဖဂန်ဟာပါကစ္စတန်ဘောတန်ပြည်စီတွေများနေရပါပဲကျွန်တော်တို့ရဲ့နိုင်ငံသားရေးမူဝါဒကလည်းအတဲကြတွေစိတ်များပါတယ်နောက်ပြီးလက်ရှိပါကစ္စတန်မှာလည်းပါကစ္စတန်နိုင်ငံတဲ့တိုက်ခိုက်ခံရတာတွေအကြမ်းဖက်တိုက်ခိုက်မှုတွေဟာအာဖဂန်ကလာတယ်ဆိုပြီးအာဖဂန်အပေါ်မယုံတင်ကစိတ်တွေကြီးစိုးနေပါတယ
်မစ္စတာခန်ကအာဖဂန်ပေါ်မှာအိန္ဒိယနိုင်ငံရဲ့လွှမ်းမိုးမှုအားကောင်းလာတာကိုအခွင့်အောင်းယူပြီးအာဖဂန်ရဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုလွှမ်းမိုးထားတဲ့အကြောင်းပါကစ္စတန်နိုင်ငံကိုမတိမငင်ဖြစ်အောင်လုပ်နေတဲ့အကြောင်းပါကစ္စတန်အာဏာပိုင်တွေရဲ့သဘောထားကိုတန်ယောင်လိုက်ပြောတာကိုအာဖဂန်ရောအိန္ဒိယကပါညင်ပါတယ်မစ္စတာခန်ကအမေရိကန်ပြည်ထောင်စုအနေနဲ့အာဖဂန်နစ္စတန်မှာစစ်ရေးလှုပ်ရှားမှုတွေအစိမ့်မြင့်အောင်ဆောင်ရွက်နေတာမျိုးရှောင်တဲ့အကြောင်းပြောလိုက်ပြီးအာဖဂန်ရဲ့ပြည်ပခတွေကိုကာကွယ်ဆောင်ရှောက်ခြင်းရင်နိုင်ငံရေးအခြေကျစေမယ့်နည်းလမ်းရှာဖို့လိုတယ်လို့ပြောပါတယ
် Let's see I mean I think the best decision Donald Trump could make is to finally
American citizen တွေအာဖဂန်ကထွက်သွားနိုင်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ဟာအကောင်းဆုံးဆုံးဖြတ်ချက်ကိုချနိုင်မယ်လို့ထင်ပါတယ်ပြီးတော့မှအများကရွေးကောက်တင်မြှောက်တဲ့အစိုးရပေါ်ထွန်းလာနိုင်မှာပါအ
ာဖဂန်နစ္စတန်ရဲ့ဒေသရင်းလုံခြုံရေးတပ်ဖွဲ့ဝင်တွေဟာတာလီဘန်တွေကိုတိုက်ထုတ်ရေးမှာကူညီဖို့အမေရိကန်တပ်ဖွဲ့ဝင်ထောင်ထဲချီပြီးထတ်တူပြီးတက်ဖြန့်ချထားမလားဆိုတော့အာဖဂန်ပေါ်ချမှတ်တဲ့မူဝါဒကိုနောက်ဆုံးပိတ်လေ့လာမှုအဆုံးသတ်ခံနေပြီလို့ဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့ကပြောပါတယ်။ပါကစ္စတန်နိုင်ငံရဲ့အနောက်မြောက်ဘက်အာဖဂန်နစ္စတန်နဲ့နယ်ချင်းထိစပ်နေတဲ့ခိုင်ဘာပတ်တွန်းခွာခရိုင်မှာအာဖဂန်မှာအမေရိကန်ရဲ့အကြမ်းဖက်မှုခြေမုံရေးစစ်ဆင်ရေးတွေဆလာတဲ့လွန်ခဲ့တဲ့16နှစ်ကစပြီးအကြမ်းဖက်တိုက်ခိုက်မှုတွေပေါ်ပေါက်လာနေတာဖြစ်ပါတယ်။ဒါပေမဲ့လည်းနေချင်းထိစပ်နေတဲ့ဒေသတွေမှာအကြမ်းဖက်မှုတံပြန်ချေမှုနဲ့စစ်ဆင်ရေးတွေကြောင်းနဲ့လွန်ခဲ့တဲ့၄နှစ်ကျော်ကစပြီးပြည်내အစိုးရအဖွဲ့ကရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးစတင်ခဲ့တာတွေကြောင်းအကြမ်းဖက်မှုတွေတည်တည်တသာကျဆင်းလာပါတယ်။ပြီးခဲ့တဲ့လကပဲဝန်ကြီးချုပ်ဟောင်းနဝတ်ရှရီဖ်ကိုနိုင်ငံရခြားမှာရှိတဲ့ပိုင်ဆိုင်မှုတွေကိုထိန်ချုပ်ထားမှုနဲ့တရားရုံးချုပ်ကစုံစမ်းစစ်ဆေးပေးရတဲ့အထိအဂရီလိုက်စားမှုတိုက်ဖြတ်ရေးစီယုံလှုံ့ဆော်မှုတွေကြောင့်အတိုက်ခံခေါင်းဆောင်ခန်းနဲ့သူ့ရဲ့ပါတီတို့ဟာနာမည်ကောင်းရနေတာလည်းဖြစ်ပါတယ
်။သောရရှင်များရှင်မြန်မာနိုင်ငံရဲ့အသွေးကူးပြောင်းရေးလုပ်ငန်းစဉ်မှာစစ်ဖက်ကနေအရက်ဖက်အုပ်ချုပ်မှုကိုအပြည့်အဝကူးပြောင်းရေးဟာအရေးကြီးတဲ့အခမ်းအနားကပါဝင်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတမတော်ဟာနိုင်ငံရေးမှာဥဆောင်မှုအခမ်းအနားမှာဆက်ရှိနေတဲ့တယ်လို့ပြောသူတွေလည်းရှိပါတယ်။မြမတက်မတော်အနေနဲ့အရက်ဖတ်အုပ်ချုပ်မှုအောက်ဘယ်အချိန်ရောက်မှပြောင်းလဲနိုင်မလဲဘယ်လိုအချိန်တွေရောက်မှပြောင်းလဲလာမလဲဆိုတော့ကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။အခုမူရစေဆိုင်ဟာဥပဒေပြင်ဆင်ချက်ကိုကြည့်ကြရအောင်ပါ။အမျိုးသားလွှတ်တော်မှာပြီးခဲ့တဲ့ကြာသပတေးကတည်ပြုလိုက်တဲ့မူရစေဝါဥပဒေပြင်ဆင်ချက်ကြောင့်မြန်မာနိုင်ငံထဲမှာမူရစေဝါ30သူဦးရေပိုများလာမှာကိုစိုးရင်ကြောင်းဆရာဝန်တွေနဲ့ဥပဒေပညာရှင်တွေကပြောပါတယ်ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်မူရစေဝါ30သူတွေကိုပြစ်ဒဏ်ချရမှာထောင်ဒဏ်ချမှတ်မဲ့အစားလူမှုရေးအကျိုးပြုလုပ်ငန်းတွေမှာ ဝင်ရောက်လုပ်ကင်ပေးရမယ့်ပြစ်ဒဏ်တွေအဖြစ်ပြောင်းလဲကျင့်သုံးသွားဖို့ပြည်ထောင်စုဝန်ကြီးဌာနရဲ့ဥပဒေပြင်ဆင်ချက်ကိုအမျိုးသားလွှတ်တော်ကဩဂုတ်လ18ရက်နေ့ကအတည်ပြုပေးလိုက်တာပါဒီလိုလျှော့ပေါက်ပြင်ဆင်ပေးလိုက်တာကြောင့်မူရစ်ဆေးသုံးဆွဲသူတွေပိုများလာနိုင်တယ်လို့ American California ပြည်နယ်ကဆရာဝန်တဦးဖြစ်တဲ့ဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ကျွန်တော်အမြင်တော့ဒီလိုဥပဒေပြင်ဆင်လိုက်တာမူရစ်ဆေးဝါသုံးဆွဲတဲ့လူတွေပိုနည်းသွားမယ်လို့ကျွန်တော်မထင်ဘူးပိုတော်များလာနိုင်တယ်ဒါဖြစ်လို့လဲဆိုလို့ရှိရင်သူတို့ကဆိုရင်အိုးငါတို့စားတယ်သုံးတယ်ဆိုလို့ရှိရင်ငါတို့ထောင်မချဘူးအဲ့လိုပဲလုပ်ခိုင်းတယ်ဆိုပြီးတော့မှသူတို့ကပိုပြီးမှရဲရင်လာမယ်ကြောက်လာမှာမဟုတ်ဘူးဆိုတော့ပိုပြီးသုံးလာမှာတော့ကျွန်တော်တို့ကစိုးရင်တယ
်အခုလိုပြင်ဆင်လိုက်တဲ့မူရစ်ဆေးဝါဥပဒေအစ်တကြောင့်လူငယ်တွေမူရစ်ဆေးပိုသုံးဆွဲလာအောင်ဖိတ်ခေါ်သလိုဖြစ်နေပြီးအန်ဒီရဲ့တခုလို့မြင်ကြောင်းသုံးသက်သူကတရားလွတ်တော်ရှိနေဦးရောဘတ်ဆန်အောင်ဖြစ်ပါတယ်
။ကြာကမူရစ်ဆေးဝါထုတ်လုပ်တဲ့ပင်မပုံကိုယ်တွေကိုကြီးကြီးရရောက်ပေါ်ထုတ်အေးနိုင်တာမရှိခွင့်နဲ့ဒီဦးတွေပြတ်ထားလိုက်တော့သုံးဆွဲတဲ့လူတွေများပြီးတော့သူအဂ္ဂိလိုက်စားမှုတွေပိုလာနိုင်။မူရစ်ဆေးဝါထုတ်လုပ်နေရတယ်ကိုရအောင်ပေါ်ထုတ်ရမယ်။လက်တွေ့အပြင်ပြည်တဲ့ချမှတ်တာကိုလုပ်ရမယ်။အခုအဲ့လိုမလုပ်ခင်းနဲ့သုံးသွဲတဲ့လူတွေကိုထောင်ချတဲ့စနစ်ကိုပြောင်းလဲလိုက်တဲ့အခါကျတော့ထောင်ချတာမှမဟုတ်ပဲလို့ဆိုပြီးပို့ပြီးတော့သုံးသွဲလာရလိမ့်မယ်အဲ့ဒါအန္တရာယ်တစ်ခုပဲလို့ပြောချင်ပါတယ
်ပြည်ထောင်စုဝန်ကြီးဌာနကပြင်ဆင်လိုက်တဲ့မူရစ်ဆေးဝါးဥပဒေထဲမှာဆေးကုသပေးရေးပြန်လည်ထူထောင်ပေးရေးအပိုင်းနဲ့ပြည်ထောင်တည်ပြောင်းလဲကျင့်သုံးဖို့ပါဝင်ကြောင်းမြန်မာနိုင်ငံမူရစ်ဆေးဝါးတားဆီးနေနေရေးရဲတပ်ဖွဲ့မှဒုတက်ဖွဲ့မှုအဖြစ်တာဝန်ယူခဲ့မှုတဲ့အငင်းသားရဲမှုကြီးမြစ်သိန်းက VOA ကိုပြောပါတယ
်။နော်အခုနောက်ပိုင်းမှာကြတော့ဒီမှုရေးစေဝါသုံးဆွဲမှုကိုဒါကိုကျွန်တော်တို့ကကျမကြီးပြဿနာသဘောမျိုးကျွန်တော်တို့ကရှုမြင်တယ်။ဒါလည်းကျွန်တော်တို့ကဒီလုံးလုံးသူတို့ခွင့်ပြုလိုက်တဲ့သဘောမျိုးမဟုတ်ပါဘူး။သူရဲ့ပြစ်မှုအခြေအပေါ်မှာဒီမှာအရေးယူမှုပြုလုပ်မှာဖြစ်ပါတယ်။ကျွန်တော်ကကျွန်တော်ကချက်ချင်းအရေးယူတယ်ပါညာလောက်တော့မလို့အခုတော့သူ့ကိုပြုပြင်မယ်။စီကူတာမှုတွေပေးမယ်။ပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်မယ်။သူတို့လည်းတောင်မှသူအချင်းချင်းပြက်ကွက်တယ်ဆိုရင်တော့ the criminal နဲ့ကျွန်တော်တို့အရေးယူဖို့ရှိတယ်။အရေးယူတဲ့အပိုင်းကျွန်တော်တို့ပါပါတယ်ဒီဥပဒေမှာ
။မူရစ်ဆေးသုံးဆွဲသူတွေပေါ်ဥပဒေပြင်ဆင်ခဲ့တာမှန်ပေမဲ့မူရစ်ဆေးမှောင်ခိုရောင်းဝယ်မှုတွေကိုတော့ရှာဖွေဖော်ထုတ်ပြီးအရေးယူတဲ့အပိုင်းမှာအရင်ကအတိုင်းဥပဒေတင်းကျပ်လုံဆောင်နေတော့ပဲလို့အငင်းစားရဲမှုကြီးမြစ်သိန်းကပြောပါတယ်။ဒါပေမဲ့လက်တွေ့မှာအထူးသဖြင့်ရှမ်းနဲ့ကချင်ပြည်နယ်တွေမှာလူငယ်ပိုင်းကမူရစ်ဆေးသုံးဆွဲသူပိုများနေတယ်လို့မကြသေးခင်ကရှမ်းပြည်နယ်ကိုအလဲပတ်ရောက်ခဲ့သူဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ကချင်ပြည်နယ်ဖက်မာတဲ့တင်းချိုင်းမှာဆိုလို့ရှိရင်အသက်60ကျော်တင်းချိုင်းနေတောင်တင်ရှိတော့ဦးတဲ့အသက်30ပတ်ဝန်းကျင်30ကျော်ကျော်လေးတင်းချိုင်းတွေကအများကြီးတွေ့ရမယ်တဲ့ဘာဖြစ်လို့လဲဆိုရင်လူငယ်တွေကအများကြီးတည်ပြီးတဲ့အို့မတို့ကြောင်းပပလဲမှာရောလမ်းပေးနာမှာရောကြောင်းကျိုးကြောင်းချမ်းမို့ဦးဆေးထိုးရတယ်ကြီးပဲပြစ်ထားတာထိုးနေကြတာကဲပလောက်ကြောက်စရာကောင်းလေဒီရှမ်းပြည်မှာလည်းဒီတိုင်းပဲဆိုဥမာမူဆယ်ဖက်မှာတို့လာရှိုးတို့ဖက်မှာဆိုရင်လူငယ်တွေဆိုလို့ရှိရင်80ရာခိုင်နှုန်းလောက်စွဲနေပြီကျောင်းမှာဆိုရင်လည်းခလေးတွေ80တန်း90တန်းအထိတောင်ဆေးတွေစွဲနေပြီဟိုးဆေးရောင်းတဲ့လူကလည်းတခါတည်းမော်တော်ဆိုင်ကနဲ့ကျောင်းပေးနာမှာဖတ်ဖတ်ပြီးလို့မဟုတ်လာရောက်နေတာအဲ့ဒါလောက်အထိစိုးဝါးနေပြီအခုအချိန်ကဆိုတော့အဲ့လိုသုံးစွဲနေတဲ့လူတွေထောင်မချတော့ဘူးအလုတ်ကြမ်းပဲလုတ်ခိုင်းတာမျိုးပဲတန်ခတ်လိုက်ဆိုရင်တော့ဒီထက်တောင်ပိုများလာမလားမသိတော့ဘူးအဲ့ဒါအရန်ဆိုရင်ဆရာကောင်းတယ
်အကျဉ်းထောင်နေထဲမှာရှိတဲ့အကျဉ်းသားဥယျာဉ်ရဲ့ထွက်ဝက်ကြော်ဟာမူရစ်ဆေးအမှုနဲ့ထောင်ကျလာသူတွေဖြစ်ပြီးအဲ့ဒီထဲမှာမူရစ်ဆေးသုံးဆွဲမှုကြောင့်ထောင်ကျလာသူကပိုများကြောင်းနိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPPB ကပြောပါတယ်အခုပြင်ဆင်လိုက်တဲ့ဥပဒေသေးရမူရစ်ဆေးသုံးဆွဲသူတွေကိုဖမ်းမိလို့ပြစ်ဒဏ်ပေးတဲ့အခါလူမှုအကျိုးပြုလုပ်ငန်းတွေဖြစ်တဲ့တစ်ပင်ဆိုင်တာလန်ဒရာပြင်တာတန်ရှင်းရေးလုပ်ငန်းတွေမှာအခကျင်းငွေမယူပဲကြီးကျက်သူတွေရှေ့မှောက်တတ်မှတ်ဝတ်စုံနဲ့တတ်မှတ်နိုင်ရည်ပြည့်အောင်လုပ်ကင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ19ရက်စနေနေ့မနက်ပိုင်းအစည်းအဝေးတွေကိုလှိုင်းဒိုမီတာ24 30နဲ့40တို့ကနေနှာစင်နိုင်ပါတယ်အခုဒုတိယပိုင်းမှာတော့အီရန်တုံးအင်္ဂလိပ်သင်ကန်းစာအမျိုးသမီးကန္တာနဲ့အတူသိပ္ပံနဲ့နီးပညာကန္တာမှာနှာစင်ကြရမှာက
စင်ရတော့များသောအားဖြင့်တော့အဝါကနည်းနည်းလေးငွေ့ငွေ့လေးတန်းလေးရှိပါတယ်အဲ့တော့ကျွန်တော်တွေ့ဦးတာတော့အဝါငွေ့ငွေ့တန်းတဲ့စင်ကြီးများပါတယ
်ကျောင်းမြတ်ပညာရှင်ဦးတင်ကျော်တန်းပြောပြမယ်တွင်ထွက်ကျောင်းမြတ်ရတနာတွေအကြောင်းကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရင်းနေကြတဲ့မြန်မာပြည်အကြောင်းကိုဦးကျော်စံသားကမူလစောင်းပါရှင်ရဲ့အပေါ်မပြတ်ကောက်နှုတ်တင်ပြပေးထားပါတယ်နားဆင်ကြရအောင်ပါရှင်
ပြပအထောက်ပံ့ကြောင့်ရိုဟင်ညာစစ်သွေးကြွားတွေရဲ့အန္တရာယ်ပုံမူကြီးလာခြင်းဆိုတဲ့ကောင်းစဉ်နဲ့ Asia Times မှာ Anthony Davis ရေးထားတာကိုမူရင်းအသုံးနှုန်းအတိုင်းတင်ပြလိုပါတယ်။ရခိုင်ပြည်နယ်ကမွတ်စလင်အများစုနေထိုင်ရာမြို့နယ်တွေမှာရိုဟင်ညာအုံကြွားမှုတွေကြမ်းဖက်မှုတွေပုံမူကျပြန့်လာမဲ့အလားအလာရှိနေပါတယ်။ပင်လယ်ကွေ့ဒေသပါကစ္စတန်နဲ့မလေးရှားမှာရိုဟင်ညာမွတ်စလင်တွေထောင်ပေါင်းစီရောက်ရှိနေပြီးယမန်နှစ်တုန်းကမြန်မာစစ်တပ်ရဲ့ကြမ်းကြုတ်တဲ့နှိပ်စက်မှုကိုနိုင်ငံတကာကလူသိရှင်များဆုတ်ချနေကြတဲ့အတွက်လဲရခိုင်ပြည်နယ်မြောက်ပိုင်းကစူပူသောင်းကျန်းသူတွေစီပြပအကူအညီတွေပိုရောက်လာနိုင်ပွဲရှိပါတယ်။မကြာသေးမီကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုဟာသူတို့လက်ချက်ဖြစ်တဲ့ဆိုတဲ့ရိုဟင်ဂျာအဖွဲ့အစည်း Harakat El Yagin ဟာအခုဟာ American Rohingya Kettering Aid ARSA လို့နာမည်ပြောင်းလိုက်ပါတယ်။ခေါင်းဆောင်တွေဟာ Saudi Arabia နိုင်ငံမှာနေထိုင်ပြီးပါကစ္စတန်နိုင်ငံသားခေါင်းဆောင်တို့ဟာဒေသတွင်းမှာရှိနေတယ်လို့ယူဆရပါတယ်။ဒီနိုင်ငံလုံးကစီးပွားရေးသမားကြီးတွေဟာသူတို့အတွက်အလှငွေထည့်ဝင်နေကြတယ်ဆိုတာသိကြတော့ရှိပါတယ်။ Saudi Arabia မှာရှိနေတဲ့ Rohingya Mollvi အဖွဲ့တစ်ဖွဲ့ဟာရန်ကုန်ငွေစုဆောင်ပေးနေတယ်လို့ဒေတာတွင်းထောက်လှမ်းရေးအရာရှိကြီးတူက Asia Times ကိုပြောပါတယ်။မလေးရှားနိုင်ငံဟာလည်း ARSA အဖွဲ့အတွက်ရရှိတဲ့ရန်ကုန်ငွေတွေကိုနောက်ကျောင်းဆင်းပေးတာ၊မွတ်စလင်တွေအတွက် Visa လွယ်လင့်တကူထုတ်ပေးတာအပြင်စစ်သွေးကြွတွေအတွက်ခရီးတစ်ထောက်နှောက်ခိုစရာလည်းဖြစ်နေတယ်လို့အဆိုပါရရှိကြီးကဆိုပါတယ်။အခုခါရိုဟင်ညာဒုက္ခသည်တသိန်းကျော်ဟာမလေးရှားနိုင်ငံမှာအလုပ်လုပ်နေရပြီးအဲ့ဒီထက်ကတဝက်လောက်ပဲ UNHCR အထောက်အထားရှိကြတာပါမကြသေးခင်ကမြန်မာမလေးရှားဘင်္ဂလားဒေ့ရှ်နဲ့ဆက်ဆံရေးအဖူးထစ်တွေရှိခဲ့တဲ့အတွက်စစ်သွေးကြွတွေနဲ့ငွေကြေးအထောက်အပံ့တွေမြန်မာနိုင်ငံနေစပ်စီရောင်းမဲ့အရေးကိုကူညီဟန်တာပေးဖို့အတွက်ဗုဒ္ဓဘာသာဝင်နိုင်ငံဖြစ်တဲ့ထိုင်းနိုင်ငံကိုမြန်မာကအဓိကအားထားရပါတယ်နေစပ်ကမဲဆောက်မျိုးဟာစောင့်ကြည့်နေရမယ့်ဒေသဖြစ်ပါတယ်ဒါပေမဲ့စစ်သွေးကြွတွေလက်ကျင်ရနေရာကတော့လွန်ကျွန်ရေးထိမြင့်ရခက်ခဲတဲ့မေယူတောင်တန်းအပါဝင်ရခိုင်မြောက်ပိုင်းမှာဖြစ်နေပါတယ်လက်နက်ငယ်တွေကတော့ကရာရှိအပါဝင်တောင်အာရှဒေသကလက်နက်မှန်ခိုစေးဒါမှမဟုတ်ရှူဂျာနဲ့အဘူဒါဘီလိုပင်လယ်ကွေ့ဒေသတွေကလည်းဖြစ်နေပါတယ်အဲ့ဒီကတဆင်ဘင်္ဂလားဒေ့ရှ်ကန်ဂျီတခြားငါဖန်ပုတ်တွင်နဲ့ဆက်ယူလာတာဖြစ်နိုင်တယ်လို့យေတာထားပါခင်ဗျာ
ဦးကျော်စံသားရဲ့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုနားဆင်ရပြီးတဲ့နောက်အခုလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်းကစီစဉ်ပို့ချထားပါတယ်ရှင
်ဒီကိမ်းနဲ့တင်ပြမယ် EGM အသုံးကတော့
Hard to swallow.
ဖြစ်ပါတယ်။ဆာလုံးပေါင်းက H-A-R-D, hard ကခက်တာ D-O-2-S-W-A-L-L-O-W, swallow ကမျိုးချတာဆိုတော့စကွိုက်ထူးရဲ့ဓာတ်ရိုက်ဒီပေကမျိုးချရခက်တာပေါ့ရှင်။ဒီနေရာမှာတမန်အဖြစ်တော့မျိုးချရခက်တာဟာအစားအစာဖြစ်ပေမဲ့လို့လေ idiom ဆိုတဲ့သဝိုက်ဒီပေကတော့လူတဦးအနေနဲ့လက်ခံမှုခက်ခဲတာကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် It's hard to swallow that women do not get equal pay with men for equal work
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပေမဲ့လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
It's hard to swallow that women do not get equal pay with men for equal work.
လူတူအနေနဲ့လက်ခံမှုခက်ခဲတာကို idiom အသုံးရဘယ်လိုပြောမလဲ?
Hard to swallow
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။တလလတာစီစဉ်ထုတ်လွှင့်ပေးနေတဲ့အီရန်အသုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရပြီးတဲ့နောက်အခုအမျိုးသမီးကန္တာကိုနားဆင်ကြရပါမယ်ရှင်။ ဒီလအစောပိုင်းတော့နိုင်ငံတော်ရဲ့အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ဟာဝန်တွင်မျိုးကကျေးလက်ပြည်သူတွေနဲ့စကားဝိုင်းမှာလျှက်စစ်တအားရရှိရေးနဲ့ပြည်တွင်ငြိမ်းချမ်းရေးကိုဆွေးနွေးသွားပါတယ်။မငြိမ်းချမ်းတဲ့ဒေသတွေနဲ့ပြည်ပခတ်ဖြစ်ရဒေသတွေမှာနေထိုင်ကြရသူမြန်မာနိုင်ငံသားတွေရဲ့အသည့်ဒုက္ခကိုသိပြီးနားမလည်ကြတာကိုတွေ့ရတဲ့အတွက်လဲနှိုးချမှုရှိစေဖို့ဆောင်ရွက်တဲ့အကြောင်းလဲပြောသွားပါတယ်။ပြည်ပခတ်ဖြစ်ရရက်ဒေသတွေကအမျိုးသမီးတွေရဲ့အခက်အခဲနဲ့ဒုက္ခတွေဘလို့ရှိသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်ကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal แกเนาะตะมี้ก็ไม่เอาแม้ငင်းใจเนี่ยปัดแต่ลูกตะมี้ก็บ่ติเลย
ตะมี้น้ําไม่เหลวရှင
်น้ําไม่เหลวเอ๊ะบ่เอ๊ะแล้วปู่เนเน่เปล่าล่ะก้าวเน่
အဲ့ဒါကတော့ဩကလခွင်းနီးကမန္တတိုင်းမိထီလာမြို့နယ်ဝင်းတွင်းမြို့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကြီးလေပြည်သူများစကားဝိုင်းကိုကျင့်ပခဲ့ရမှာမြန်မာနိုင်ငံရဲ့ညီချင်းရေးနဲ့ပတ်သက်လို့ဖယ်လို့နားလေပါတယ်လို့မိ мян ခဲ့ရမှာဆွေးနွေးပွဲမှာပါဝင်ခဲ့တဲ့မြေတိုင်းကကြေးရွာကပုဂ္ဂိုလ်၈ဦးနဲ့တဦးဖြစ်သူဒေါက်ကင်ဆွေကဖြေကြားချက်ပဲဖြစ်ပါတယ်။ကမ္ဘာမှာပြည်တွင်းပြည်ပခန့်အရှိကြဆုံးရင်ဆိုင်နေရပြီးကနေ့အထိကချင်းရှမ်းရခိုင်ပြည်နယ်တွေမှာငင်းကြမ်းရေးမရရှိနိုင်သေးပေမဲ့လို့လေဒေါက်ကင်းဆွေလိုပြည်တွင်းမှာငင်းကြမ်းတဲ့ဒေသတွေမှာနေထိုင်နေကြတဲ့လူအများစုကပြည်ပခန့်ဖြစ်ပွားရာဒေသတွေမှာနေထိုင်ကြရတဲ့စစ်ပီးဆောင်တွေရဲ့ဒုက္ခကိုသိနားလေကြားဟမတူပါဘူး။ဒါကြောင့်လေဒေါအောင်ဆန်းစုကြည်ကအဲ့ဒီဆွေးနွေးပွဲမှာစစ်ပီးဆောင်တွေရဲ့ဒုက္ခကိုကိုကျင်းစာတက်ဖို့လို့ကြမှုရှိစီဖို့ဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းပြောခဲ့တာလေးဖြစ်ပါလေ
။တော်ကျွားအခုစဉ်းစားမိတယ်။ကျွန်တော်တို့ငင်းကြရေးမရှိတဲ့ဒေသတွေမှာကျွန်တော်တို့ရဲ့ဟိုငင်းရင်အကိုတွေဖြစ်တဲ့ပြည်သူပြည်သားတွေဘယ်လိုနေရထိုင်ရသလဲဆိုတာကိုကြည်ကြည်ပြန့်ပြန့်သိအောင်လို့ကျွန်တော်တို့ပြန်ကြားရေးဘက်ကနေပြီးတော့လေသတင်းဖြန့်ချီရေးတွေဘက်ကနေလုတ်ပေးပါမယ်။ဒါမှအော်တို့ဒီလိုနေရှာရပါလား။ငါတို့ ਨੇ ဒိုင်းပြေတဲ့နေတဲ့တနိုင်ငံနဲ့နေတဲ့တမြေတဲ့နေတရေတဲ့တောက်တယ်ဆိုပေမဲ့လေသူတို့ရဲ့ဘဝဟာငါတို့ဘဝတွေနဲ့ဘလောက်ကွာနေလဲဆိုတော့နားလည်စီခြင်းနဲ့အဲ့ဒီနားလည်ခြင်းကနေပြီးတော့ဂယုဏစိတ်ဖြစ်စေခြင်းနဲ့ဂယုဏစိတ်ပေါ်မှာအခြေခံပြီးတော့ကျမတို့ညင်ညွတ်မှုကိုတိဆောက်အောင်ညင်ညွတ်မှုဆိုတာဟာမေတ္တာဂယုဏတယောက်နဲ့တယောက်နားလည်ခြင်းတယောက်နဲ့တယောက်လေးစားခြင်းကနေစတာပဲအဲ့တော့အဲ့ဒီဟာအတွက်တော့ကျမတို့လှုပ်ဖို့ကြိုးစားပါမယ်ကျမတို့ရဲ့ပြည်သူပြည်သားတွေရဲ့ဝိုင်းပြီးတော့ကြိုးစားပေးပါလို့
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြောခဲ့သလိုညီချင်းကြီးရဲ့အရေးပါမှုကိုနဖူးတွေဒူးတွေမရင်ဆိုင်ကြရတဲ့နိုင်ငံသားတွေအနေနဲ့ပြည်ပကဖြစ်ပွားနေတဲ့ဒေသတွေမှာစီပီးဆောင် IDP ဒုက္ခသည်တွေဘယ်လိုနှစ်နှစ်ချီးပြီးအဓိဒုက္ခရောက်နေကြသလဲဆိုတာကိုစာနာမိစေဖို့အတွက်နှိုးကြားမှုရှိအောင်ပြုလုပ်ဖို့လိုအပ်တယ်လည်းဖြစ်ပါတယ်။ဒါကြောင့်မြန်မာစစ်တပ်နဲ့ပြည်ပကဖြစ်ပွားနေတဲ့ကချင်ပြည်နယ်မှာအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေဘယ်လိုအတိဒုက္ခရောက်နေကြသလဲဆိုတာကိုစူးစီးကြင်ပြလိုပါလေပထမကတော့ကချင်ပြည်နယ်မှာလူသားချင်းစာနာမှုအထောက်အကူပေးနေတဲ့ WBN ခေါ်လူမှုအလင်း NGO ဖွဲ့ရဲ့ဒါရိုက်တာဒေါ်မေရီတုံရဲ့ပြောကြားချက်ကိုတင်ပြလိုပါလေမနစ်တုန်းကအောက်တိုဘာလမှာမြန်မာစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ကချင်ပြည်နယ်မှာမိခင်တွေအနေနဲ့တာသမီတွေဆုံးရှုံးရတာကိုတွေ့ရတဲ့အတွက်သူအနေနဲ့ယူကျုံမရဖြစ်ခဲ့ရတယ်လို့ပြောခဲ့တာဖြစ်ပါတယ်
။ဒီမှာဒီစိတ်မကောင်းဖြစ်တဲ့အမှန်ရချာဆိုအများရှိတယ်။ဥပမာ now first October မှာကလေးအပြစ်မဲ့ကလေးတွေဒါလက်နဲ့ပြီးကြပြီးမှမိနစ်တမိရဆုံးသွားတယ်။လေးနှစ်သားလေးကဥရင်ပွင့်သွားတယ်။နောက်သုံးနှစ်သားလေးကခြေတော့ထိသွားတယ်ပေါ့။သူတို့ဟိုကျမတို့သွားပြီးမှကုညီရဲ့အခါမှာတစ်ခါကနေကုညီတင်းနိုင်တယ်မိသားစုတစ်ခုလုံးနဲ့ဆက်ချက်ကိုကျမတွေ့လိုက်ရတယ်။ဥပမာသုံးယောက်ဆိုရဲတမီးလေးဆိုရင်သူ့ရဲ့အမေဟာဆိုရင်သားသမီး၃ယောက်ဝေးနေမဲ့တဲ့အဖတ်မတင်ခဲ့ဒီတမီးတယောက်ပဲအဖတ်တင်တာဒီတမီးတယောက်ပဲအဖတ်တင်တဲ့တမီးကလည်းလည်းကြီးနေတယ်လို့ဖုံးသွားတယ်ပေါ့လေအဲ့ဒါလေးကျွန်မတွေ့ရတယ်နောက်တစ်ခုကအဲ့ဒီသူ့ပွင့်သွားတဲ့ကလေးရဲ့အမေဆိုရင်ဒီသားကိုအတန်စွန့်ပြီးမှသူ့မွေးခဲ့ရတာဖြစ်တယ်အဲကုတချမ်းတည်ပြီးတလုံးလုံးနဲ့ဖြစ်နေတဲ့ဟာမျိုးတွေ့တဲ့အခါမှာကျွန်မအင်တာမောက်ကိုစိတ်မကောင်းဝမ်းနေတယ်အော်ဒီလူတွေကပြောရမယ်ဆိုရင်ကံဆုံးမှတော့ရမိုးလိုက်ရဆိုတဲ့အခြေအနေနဲ့တုံ့ပြန်နေရကျွန်မတွေ့ရတယ်။နောက်ဒုက္ခတွေခံမှနေတဲ့အခါမှာလက်နဲ့ကြည့်ဥမာလေရင်နဲ့လာပစ်တဲ့အတွက်ကြောင့်မို့ကလေးလေးသုံးယောက်ဟာဆိုလို့ရှိရင်ကြောက်လို့ပေါ့လေအဲ့မှာဘုံခုချင်းထဲမှာသူတို့ကပတ်စပော့ရင်းနဲ့ဒါဝင်အောင်နေနေမှနေပြူပြီးမှ very alike ဖြစ်သွားတဲ့ဟာဒါကကျွန်မမျက်စိထဲမှာဟောဒါ အများရန်မြောင်ပြီးကျမစိတ်မကောင်းဖြစ်ပါတယ်စိတ်ရက်တန်းကျမတို့ကိုကြီးရံကဒါအတိုင်းဓာလေးခုပဲဖြစ်နေတယ်တကယ်ကလူတယောက်ရဲ့ဘဝတစ်ခုလုံးမှာဒါတော်တော်လေးနောက်ကျနေတာဆိုခက်ခဲဖြစ်သွားလို့မရတယ်အဲလုပ်ပြီးရမယ်လို့အတော်ဝင်အလုံးစုံလုပ်ပြန်ဆိုလို့ဒါမဲ့ဒီလိုအချိန်ကြီးကိုမလုပ်ပြီးနိုင်တဲ့ဒီလိုဖြစ်သွားတာမျိုးမြေတိုင်းချုပ်ပြရတာကျမတော့ကအိမ်မှာမှာပဲဝမ်းနည်းစရာပေါ့လေနော်စိတ်ကဲစရာအဲဒါမမရကျမအများတော့မမိနိုင်ရဲ့ဖြစ်တဲ့
2017ကစလို့ KIA ကချင်လွတ်လပ်ရေးတပ်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်စစ်ပေးဆောင်တွေတောင်းနှစ်ချီရှိခဲ့ပြီးဒုက္ခသည်စခန်းတွေလည်းအများအပြားရှိတာဖြစ်ပါလေ။ကချင်မျိုးသမီးနော်လူတာကတော့မိုင်းကြံရန်ဒုက္ခသည်စခန်းမှာရောက်နေတဲ့စစ်ပေးဆောင်တူဖြစ်ပါလေ။
အဲသူတို့ဒီရောက်နေဆိုတာကိုယ့်အိမ်ကိုယ့်ရွာစုမှာထွက်ပြေးလာရဆိုမလွယ်ဘူးပေါ့နော်။ဒီမှာကလေးလေပညာရေးလေတအားနောက်ကျသွားရေပေါ့ဒီမှာအော်အစိုးရမဟုတ်တဲ့လူချင်းလူသားချင်းစာနာတဲ့ဖွဲ့စည်းရနေပြီးတော့တမီးတို့ဒီမှာကိုကြီးစောက်ချောက်ထားတယ်ပေါ့ဒါပေမဲ့ဖူလိုမို့တော့မရှိဘူးဒီမှာလူတွေကအများကြီးဆိုတော့ဒီမှာစားမရေးလည်းမကောင်းဘူးစားဖို့နေရေးလည်းမကောင်းဘူးပေါ့မကောင်းဘူးဆိုတော့သူများအလူရှင်တွေပေးတာကဏ္ဍလေးတွေတမီးတို့စားနေရတယ်ပေါ့နော်အမိသားစုများတဲ့အိမ်တွေဆိုတော့လုံချုံမှုဖူလိုမို့မရှိဘူးဟုတ်ကဲ့အဲ့လိုမျိုးအခက်အခဲတွေရှိပါတယ်ရှင့
်အဲ့ဒီ camp မှာပေါ့နော်ဒီစခန်းမှာနေရထိုင်နေတဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါလားမျက်စိထဲမှာမြင်လို့ရအောင်ပေါ့နော
်ဟုတ်ကဲ့ကဲမှာဘလို့နေထိုင်ကြတယ်ဆိုတော့လူတွေကအများကြီးပဲပေါ့အခုຫນွေကြီးကတိပိုင်းပြန်ရောက်လာပြီးဆိုတဲ့ခါကျတော့ဒီမှာကလေးတွေကဝင်းချောယောဂါကြီးဖြစ်တယ်နာစီချောင်းဆိုအသက်ကြီးရဲ့ဖိုးကြီးဖိုးကြီးကတချို့တွေကယာတိဥဒ္ဒတမခံလို့အသက်ကြီးဆုံးချုံရတာရှိတယ်ပေါ့အဲ့အဲ့လိုမျိုးသူတို့တကယ်လို့လည်းဒီပြစ်ခတ်မှုရက်စေးသွားလို့လည်းပြန်သွားရင်သူတို့ဘာမှမျောလင့်ချက်မရှိတော့အိမ်မှာဘာဆိုဘာမှကုန်းကောက်ဆံမရှိတော့တဲ့ဘဝမျိုးကိုပြန်ဆိုင်ယူရမှာပေါ့အဲ့ဒါကြောင့်သူတို့ကဒီမှာနေရထိုင်ရတယ်ဆိုတာလည်းနည်းနည်းမှစိတ်မချမ်းသာရဘူးပေါ့ဟုတ်ကဲ့
ဒုတိယကတော့စေဘေးရှောင်းကချင်းအမျိုးသမီးလက်စည်းခေါ်ကြဖြစ်ပါလေ
သတို့ရောက်လာတဲ့အချိန်မှာတော့လူပါဆရာမရဲ့ဟိုကလည်းသတို့ကယူမှနေရတာဒါအားဒုက္ခရောက်လို့အခုကဒီသူ့အသေးစုမှမနေ့ကတည်းကစူချမ်းချင်းနဲ့စကားအတိုင်းမဖြစ်တဲ့အတွေ့အကြုံအခုကျတော့ဒီလိုရှောင်ပြီးထွက်ပြေးနေရပါတယ်သူတို့ကြောက်လို့ထွက်ပြေးလာတာ
ဟုတ်ကဲ့ကြောက်လို့ထွက်ပြေးလာရတယ်ဆိုတော့ဘယ်လိုအန်ဒီရီရင်ဆိုင်ခဲ့ရလို့ပါလဲ
ဒီဟာမှာသူတို့တွေးလို့မရဘူးအဖိုးကြီးအဖွားကြီးကိုလည်းတွေးလို့မရဘူးကလေးလူငယ်အစအကုန်လုံးမကြမ်းတွေးလို့မရဘူးတွေးပြီဆိုလို့ရှိရင်အကုန်လုံးတက်ဖြတ်ကျူးချီတော့အဲ့လိုမျိုးမျိုးတို့ခပ်ပေးတဲ့အတွေ့အကြုံကျွန်တော်တို့ကကြောက်ပြီးမှထွက်ပြေးလာတာပါအ
ဲ့ဒီတော့ဒီမိုက်ဂျာဒီဒုက္ခသည်စခန်းကိုရောက်တော့နေထိုင်ရေးနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
နေထိုင်ရေးကတော့အဆင်တော့မပြေဘူးရေကအစဒီစားဝတ်နေရေးဆိုလဲဝပနာဖွဲ့စီရသူတို့ကအလူရှင်ရှာဒီမှာကျွန်တော်တို့နေပေးရဆန်ရတယ်ဆန်စားရတယ်ဒါကျွန်တော်တို့ကပတ်စံဝင်ငွေလည်းမရှိတဲ့ခါကြတော့ကလေးလည်းစားဖြူပြီးမှသမင်းစားရတဲ့အချိန်လည်းရှိရ
အဲ့တော့ဒီအမျိုးသမီးတွေ ਨੇ ပတ်သက်ပြီးတော့ပါရောသူတို့ရဲ့အဓိကဒီခံစားချက်တွေကဘာတွေလဲသူတို့ရဲ့ညှိထွားတာနေပေါ့နော
်ညှိခင်နေတဲ့ပတ်သက်ပြီးမှတော့အခုဒီမှာဆေးကလည်းတိတ်ကြွန့်ကျင်တဲ့လူတွေလည်းမရှိကြဘူးမရှိကြတဲ့အတွေ့အကြုံကလေးမွေးဖွားတဲ့လူတွေလည်းအသက်ဆုံးရှုံးသွားတဲ့လူတွေလည်းရှိတယ်နောက်ပြီးတော့ကျတော့ညှိခင်နေရလဲကိုသားသမီးတွေကလည်းငယ်ကလေးလည်းကြီးတဲ့ကလေးလည်းဆုံးတဲ့ဟာလည်းရှိကြတယ်အဲ့ဒီအတွေ့အကြုံဟိုရှင်းဝမဖူလုံဘူးဆိုတော့ကျွန်တော်လည်းအများစိတ်စိညဒုက္ခပြီးရောက်ပြီးနေရတာ
။နောက်ဆုံးအနည်းနဲ့ကတော့စစ်ပေးဆောင်ကချင်းအမျိုးသမီးအာခိုင်ရဲ့ပြောကြားချက်ကိုတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလေရှင်
။ကျမတို့ပြောချင်တာကဒီလိုပါဆရာမရဲ့အင်းကျမတို့ရဲ့ဒီတိုင်းပြည်ကိုပေါ့နော်တိုင်းပြည်ငိမ့်ချင်ရဲ့အများဆုံးရဒီမှာနှုတ်နှစ်ဖက်ပေါ့ကွာစိုးရအနေနဲ့ကလည်းကျမတို့ကျင်းအမျိုးသားရဲ့အပေါ်မှာပေါ့နော်လူသားချင်းစာနာပြီးမှနားလေပြီးမှတူနဲ့တူအဲ့လိုမျိုးငင်းချမ်းရဲ့အမြန်ဆုံးရပြီးမှကျမတို့ပြည်သူလူထုတွေကလည်းကုရက်ကုမြေကိုအမြန်ဆုံးပြန်ပြီးမှလောက်ကန်စားတော့ခွင့်ကိုအမြန်ဆုံးရချင်တယ်ပေါ့ဒီမှာကျမတို့ကမိမိရဲ့ရက်ရွာကိုထားခဲ့ပြီးထွက်လာခဲ့တယ်ဆိုရင်အိမ်ပြန်လဲဆွေးလို့ရှင်လဲတော့ကျမတို့ကအိမ်လည်းမရှိတော့ခံနေနေအလုံးရလဲတော့အစိုးရတည်းကတိတ်သွားတယ်ယူသွားတယ်ဆိုတော့ကျမတို့ကပြန်ရမယ်ဆိုလဲပြန်လမ်းမရှိသလိုကျမတို့ရဲ့စိတ်တွေးခံစားမှုတွေကအဲ့လိုဖြစ်နေတယ်ကျမတို့ You can bend but never break me
'cause it only serves to make me more determined to achieve my
ဒါလာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့မြို့သမီးကဏ္ဍကိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုစနေမနက်ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြတာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်ရေဒီယိုအသံလွှင့်အစီအစဉ်အစားဆုံးကိုဒါမှကဒီရေဒီယိုကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မရွေးပြန်လည်နားဆင်ဖတ်ရှုနိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရပါမယ်ဒီစီစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံမှာအဖိုးတန်တွင်းထွက်တွေဖြစ်တဲ့ဗရမယားနေလာနဲ့ကျောက်စင်းတွေလောက်တန်ဖိုးသိပ်မကြီးပေမဲ့ကျောက်မြတ်တန်ဝင်တွင်းထွက်တွေဖြစ်တဲ့အញ្ញံပန်းအပါဝင်စီမီ precious အမျိုးအစားတွေနဲ့ precious stones ဖြစ်တဲ့စိန်တွင်းထွက်တွေအကြောင်းဒီတစ်ပတ်မှာပြောပြပါရစေ မြန်မာနိုင်ငံမှာထိတ်တန့်ရတနာတွေဖြစ်တဲ့ဗရမယားနေလာနဲ့ကျောက်စင်းတွေထွက်နေတာမို့မြမကျောက်မြက်တွေအကြောင်းပြောရင်စိန်ကိုထည့်ပြီးပြောလို့မရှိကြသလိုမြန်မာနိုင်ငံမှာစိန်ပါထွက်တယ်ဆိုတာကိုသိမသိကြပါဘူးမြန်မာနိုင်ငံမှာစိန်ထွက်တဲ့ပင်မတိုက်တွေမတွေ့ရပေမဲ့ပင်မတိုက်ကနေတိုက်စားတည်ဆောင်ပြီးပို့ချတယ်တဆင်ကန်တိုက်တွေကနေရတယ်လို့ကြောက်မြတ်ပညာရှင်ဦးတင်ကျော်တန်းကပြောပါတယ
်တကယ်တမ်းပြောမယ်ဆိုရင်စင်ရ600 900လောက်တွေ့ပါတယ်အထင်ရှားဆုံးပြောမယ်ဆိုရင်တော့မိုးမိတ်ဒေသပေါ့နော်မိုးမိတ်ရဲ့နောက်ခက်ပေါ့အဲစင်မိုင်လောက်กว่าအဲဒေသမှာစပြီးထွက်တာပါအဲတော့မိုးမိတ်ဟာစင်နဲ့ပတ်သက်ပြီးတော့အရေးကြီးတဲ့ဒေသတစ်ခုဖြစ်တယ်နောက်တစ်ခုကတော့ကျွန်တော်တို့တောင်ဝဲကြောင်မဲတောင်ဆဲဒေသမှာလည်းထွက်ပါတယ်နောက်တစ်ခုကတနင်္သာရီတိုင်းပေါ့နော်တနင်္သာရီမြို့လေးနဲ့စေမံကျော်လောက်ဝေးတဲ့တိန်တော်ဆိုတဲ့မိုင်းတိန်တော်ဒေတာပေါ့အဲ့မှာကြောင်မီးသွေးတွင်းနေပါလိမ့်ရှိတယ်ပေါ့အဲ့ဒီတိန်တော်ကလည်းထွက်ပါတယ်နောက်တစ်ခုတောင်ကိုအရှိပဲထန်းတွေမြို့နယ်မှာလည်းထွက်ပါတယ်နောက်ခုနပြောတဲ့ဗရမယားတွေပါတွေ့ရဲ့ကချင်ပြည်နယ်ကတနိုင်းမှာလည်းထွက်ပါတယ်နောက် information တွေကျွန်တော်ရထားတာတော့ဥမာလေးရွှေကူဒေတာပေါ့အဲ့နားမှာလည်းထွက်တယ်ခင်ဗျအဲ့တော့ကျွန်တော်အဲ့ဒေတာအားလုံးကစိန်အရင်းတုံးတွေမြင်မှုတယ်ဒီတော့တခုတော့ရှိပါတယ်ကျွန်တော်ကပင်မတိုက်ကနေထွက်တာတော့မဟုတ်ဘူး primary deposit လို့ခေါ်တယ်ပင်မတိုက်ဘယ်နာမှာရှိရမရှိဆိုတာလည်းမသိဘူးမရှိဘူးလို့တော့အများစုကယုံကြည်တယ်ဗမာပြည်ရဲ့ဘူမိဗေဒအခြေအနေရဆိုအဲ့လိုမျိုးမရှိဘူးလို့ယုံကြည်တယ်အခုတွေ့တာတွေကတဆင့်ကန်တိုက်ပေါ့နော်မူလဟာရီတိုက်စားပြီးတော့တဲဆောင်လာပြီးတော့အနေကျကြောက်တယ်မှာပူချတဲ့ဟာပေါ့နော်အဲ့တော့တွေ့တာကတော့သူကပြောမယ်ဆိုရင်တော့တွေ့တယ်သို့တော့စနစ်တကျမိုင်းအကြီးကြီးတူလောက်အောင်တော့ရာဂိုင်းတော့မများဘူးအဲတွေ့တဲ့စိန်တွေကလည်းများသောအဖြစ် gem quality ဖြစ်ပါတယ်ကျောင်းမြေတန်းဝင်တဲ့စိန်တွေဖြစ်ပါတယ်အဲကျွန်တော် information ကြားဦးတာတော့လေ7-15 kg လောက်အထိအရွယ် size ကိုတွေ့ရတယ်လို့ပြောတန်ကြားပါတယ်ကျွန်တော်တော့မမြင်ဘူးလိုက်ဘူးကျွန်တော်မြင်မှုတာတော့4-5 kg ပေါ့4 carat, 5 carat ပေါ့နော်အဲ့လောက်အရွယ် size စိန်အရင်တုန်းတွေပါမြင်မှုပါဒါပမာပြည်မှာထွက်တဲ့စိန်တွေပါ
ဆက်စင်ရဲ့အယောင်နဲ့နည်းနည်းပြောပြပေးပါဆရာ။ဘာအယောင်တွေတွေ့ရပါလဲ
။အယောင်ကလေစင်ရတော့များသောအားဖြင့်တော့အဝါကနည်းနည်းလေးငွေ့ငွေ့လေးတန်းလေးရှိပါတယ်။အဲ့တော့ကျွန်တော်တွေ့ဦးတာတော့အဝါငွေ့ငွေ့တန်းတဲ့စင်ကြီးများပါတယ်။သို့တော့တွေးပြီးလိုက်လို့ရှိရင်တော့နည်းနည်းလေးအယောင်ဖြော့သွားတယ်။ဟိုငကူအရင်တဲ့ဆိုင်နည်းနည်းလေးပူဖြော့တယ်။အဲ့လိုမျိုးတွေ့ဦးပါတယ်။အရင်တည်းကလေတွေ့ဦးတယ်မိုးမိတ်ကစင်ကြီးလည်းတွေ့ဦးတယ်။ကျွန်တော်တိန်းတော်ကစင်ကြီးလည်းတွေ့ဦးတယ်။အဲ့လိုတန်းတိုင်းစင်လည်းတွေ့ဦးတယ်။တောင်ဦးအစ်ကစင်ကြီးလည်းကျွန်တော်တွေ့ဦးပါတယ်။မဆိုးပါဘူး။ဟိုကြောင်းမြတန်းဝင်စင်ကြီးဖြစ်ပါတယ်။
Now semi precious လို့ခေါ်တဲ့နည်းနည်းအလဲလက်တန်းတန်ဖိုးလေးရှိတဲ့ကြောက်မြေရတနာကြီးနည်းနည်းပြောပြပေးပါဆင
်အများကြီးထွက်ပါတယ်အများကြီးထွက်တယ်ဆိုတာအတိအကျတော့ဘိုးကုတ်မှာပါဘိုးကုတ်ဒေသလည်းအင်မတန်ထူးခြားတယ်ပြောမယ်ဆိုရင်နိုင်ငံနဲ့ရှင်ပြီးပြောမယ်ဆိုဒေသအေရီယာချင်းပါတယ်သို့တော့အေရီယာချင်းချင်းလေးမှာခုနလိုကြောက်မြေတော်တော်ကိုစုံစုံလင်လင်ထွက်တာအဲ့ဒါထူးခြားပါတယ်အလားတူအဲ့လိုမျိုးတွေ့ရနိုင်တာသီရိလင်္ကာပါကျွန်တော်နဲ့တိလင်္ကာနဲ့အဲ့ဒါပုံစံတူပါတယ်တိလင်္ကာမှာလည်းအဲ့လိုအလားတူနေရာရှိပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဗရမယားနီလာပြင်တခြားအရေးကြီးတယ်ပေါ့နော်ဆိုလိုတာခုနပြောတဲ့ semi precious stone ပေါ့ဗရမယားနီလာတော့တမိုးမကြီးတော့လေတမိုးရှိတော့ကြောက်ပေါ့အဲ့ဒါတွေကဥမာဆိုဆိုကျွန်တော်အင်္ဂလိပ်ကို spinel လို့ခေါ်တယ်ပမာလို့တော့အညံ့လို့ခေါ်ပါတယ်ဒါပေမဲ့ပမာလို့နာမည်အညံ့ကလည်းလေတကယ်ကမပေးတိုက်မရတိုက်ပဲနဲ့ရထားတဲ့နာမည်ပါသူကဗရမယားနဲ့ရှင်လိုက်တဲ့အခါမှာနည်းနည်းလေးပြော့တယ်ဗရမယားလုံးမလှလို့အညံ့ဆိုတဲ့နာမည်ကိုပေးထားတာပါအဲ့တော့အညံ့လို့ခေါ်တဲ့ spinel လည်းရှိတယ်ဥရောင်လို့ခေါ်တဲ့ garnet ရှိတယ်ပြောင်ကောင်းစင်းလို့ခေါ်တဲ့ peridot ရှိတယ်မြပြလို့ ူခေါ်တဲ့ aquamarine ပေါ့နော်အဲ့ဒါကြီးရှိတယ်။နောက်ပြီးတလင်းအမျိုးမျိုးရှိပါတယ်။နောက်ဒီပြင်တွင်းတွက်ဒီအဒီနဲ့ဆိုလို့ရှိရင်နည်းနည်းရှားပါတဲ့တွင်းတွက်ဒီပါရှိပါတယ်။ရှားလေရှားပါတယ်လှလေလှတဲ့တွင်းတွက်ဒီပါမိုးကုတ်မှာအများကြီးထွက်ပါတယ်ပြောမယ်ဆိုကျွန်တော်ခုနပြောတဲ့အတိုင်းပဲကြောက်မြေအားလုံးနီးပါမိုးကုတ်မှာထွက်ပါတယ်ခုနညတော့မထွက်ဘူးပေါ့နော်နောက်တခါမိုးကုတ်မှာတော့ကြောက်စင်းတော့မထွက်ဘူးနောက်မိုးကုတ်မှာမိုးညင်းနီလာလို့ခေါ်တဲ့ Kia Night ပေါ့အဲ့ဒါတော့မထွက်ဘူးကြံနေကြောက်မြေအားလုံးနီးပါမိုးကုတ်မှာရှိရဲလို့ကျွန်တော်ဆိုလို့ရပါတယ
်အခုလို့မြန်မာပြည်မှာစိမ့်နဲ့ဗရမားနီလာကြောက်စင်းတွေလို့အဖိုးတန်ကြောက်တွေကိုရောသူတို့လောက်ဈေးသိမ့်မမြင်ပေမဲ့ကြောက်မြက်တန်းဝင်တဲ့ semi precious တွေကိုပါအများပြားတွေ့ရတာပါဒီကြောက်မြက်အများစုကိုမိုးကုတ်မိုးမိတ်ဒေတာတွေနဲ့ကချင်ပြည်နယ်တွေမှာတွေ့ရတာဖြစ်ပေမဲ့တခြားဒေတာတွေမှာလည်းတွေ့နိုင်ပါတယ်ဘယ်နေရာတွေမှာပါလဲ
ဥပမာဆိုတော့ကျွန်တော်ပြောမယ်ဆိုရင်လူများတည်တဲ့မှာကုမဲပေါ့နော်ဟိုမြစ်သားတို့ကုမဲကုမဲအရှိဘကတောင်ဒီမှာဆိုရင်ကျွန်တော်ခုနပြောတဲ့ aquamarine လို့ခေါ်တဲ့ညပြာတွေထွက်ပါတယ်နောက်ခုနောက်ပိုင်းတွေ့ရှိချက်တွေကကရင်ပြည်နယ်မှာလည်းခရမ်းဆွဲလို့ခေါ်တဲ့ amethyst တွေတော်တော်များများထွက်ပါတယ်အလားတူပဲ iolite လို့ခေါ်တဲ့အညနီလာရင်းနီလာအဲ့တွင်တွေ့တယ်လည်းထွက်တယ်ခုနပြောတဲ့ညပြာ aquamarine ကိုလည်းကရင်ပြည်နယ်မှာထွက်တာကိုကျွန်တော်တွေ့ရှိပါတယ်အလားတူပဲအညံ့စပင်နယ်လည်းကင်ပီနယ်မှာထွက်တယ်ဂန်းနဲ့ဥရောင်တွေလည်းကင်ပီနယ်မှာထွက်ပါတယ်နောက်တစ်ခုကတချို့ဂန်းနဲ့အစိမ်းရောက်ရှိတဲ့ဂန်းနဲ့တရားကျွန်တော်ပူတာဟုတ်ပဲမှာလဲလေထွက်ပါတယ
်ဟုတ်ကဲ့မြန်မာပြည်ရဲ့အနေထားနဲ့ကြည့်မယ်ဆိုလို့ရှင်မြန်မာပြည်အလဲပိုင်းနဲ့ဒီအနောက်တကြောဟိုရခိုင်ပြည်နယ်တို့ဘာလို့မှာတော့ချင်းပြည်နယ်တို့ဘာလို့မရှိပေါ့နော်ကျန်တဲ့အခြေပဲနဲ့မြောက်ဘက်တွေမှာရှိတယ်ပေါ့
ရခိုင်ပြည်နယ်တို့ဘာလို့မှာတော့ရခိုင်ပြည်နယ်မှာတော့ကျွန်တော်အဲ့လိုတာမိုးကြီးတဲ့ကြောင့်ပြတဲ့ information မရှိပါဘူး။နောက်အဲ့လိုပဲပုံမှန်ပြီးအလဲပိုင်းမှာဆိုရင်တော့ဒီကန်းကြတော့တာမိုးကြီးတဲ့ကြောင့်ပြမရှိဘူး။ကြောင့်ပြအနေနဲ့ဆိုဒါပေမဲ့ဘာတွေ့နိုင်လဲဆိုတလင်းမျိုးဝဲတချို့တွေ့နိုင်မယ်။နောက်တစ်ခါကျွန်တော်ခုနပြောတဲ့ opal ပေါ့နော်။ opal တွေ့နိုင်တယ်။ဒါပေမဲ့အဲ့ opal ကလည်းကြောင့်ပြတန်းဝင်တော့မဟုတ်ဘူး။အဲ့ဒါမျိုးတော့တွေ့နိုင်ပါတယ်။တွေ့တဲ့ information လည်းရပါတယ
်။ GSC ကြောင့်ပြတန်းတန်းကြောင့်ကကြောင့်ပြပညာရှင်ဦးတင်ကျော်တန်းပါ။နောက်တစ်ပတ်မှာတော့ဟိုရန်ကြောက်မြတန်းဝင်ကြောက်တွေရဲ့အယောင်အသွေးတွေအကြောင်းကိုပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်ဒေါက်ခင်မြို့သက်စီစဉ်တင်ဆက်ပေးထားတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေ့ညပိုင်းမှာအသင်နာစင်နိုင်တယ်လို့အခုလိုစနေမနက်ပိုင်းမှာလည်းနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်တော်ရှင်များခင်ဗျာ။ဩဂုတ်လ၄ရက်နေ့ကကျင်းပခဲ့တဲ့ရဝန္ဒာသမ္မတရွေးကောက်ပွဲမှာအာဒစ်တရောညဉ့်ညန်းစွာပါဝင်မဲပေးခဲ့ကြတဲ့ရဝန္ဒာနိုင်ငံသားတွေကို American ပြည်တော်စုကချီးကျူးဂုဏ်ပြုပါတယ်။ရဝန္ဒာပြည်သူ 6.6 တန်းကျော်ဟာ Mr. Kagame ကိုမဲပေးရွေးချယ်ခဲ့ကြတယ်လို့တရားဝင်စီးရင်တွေကဆိုပါတယ်။ဒီတရားဝင်စည်းရင်ရဲ့ကိန်းဂဏန်းတွေကနည်းနည်းပိုများနေတာကိုတွေ့ရပါတယ်။လူပေါင်း 7,000 ကတော့ဆန့်ကျင်ပဲပြီးခဲ့ကြပါတယ်။မဲဆန္ဒပေးခွင့်ရှိသူအရေအတွက်ရဲ့ 98.6 ရာခိုင်နှုန်းမဲဆန္ဒပေးခဲ့ကြတယ်လို့အစိုးရကထုတ်ပြန်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲကျင်းပတဲ့စနစ်ဟာဒီမိုကရေစီစံနှုန်းနဲ့မပြည့်မီဘူးလို့ဆိုပါတယ်။ဆန္ဒမဲပေးတဲ့နေရာမှာနှီးမှန်လမ်းမှန်မဟုတ်တဲ့ဖြစ်ရတဲ့ကြောင့်ကျွန်တော်တို့အနေနဲ့စိတ်အနှောက်အယှက်ဖြစ်ရတဲ့အကြောင်းနဲ့မဲရည်တွက်မှုဇေယျပေါ်လေးနဲ့တည်ကြည်မှုပေါ်ထိခိုက်နိုင်တဲ့အတွက်စိတ်ပူပင်ရတဲ့အကြောင်းထပ်လောင်းပြောကြားလိုတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရသူဟေတန်နူဝတ်ကပြောပါတယ်။ရွေးကောက်ပွဲမဲဆွယ်ကာလအတွင်းရဝန္ဒာနိုင်ငံသားတွေနဲ့အတိုက်ခံသမ္မတလောင်းတွေပေါ်ကန့်ကွက်လွှာတွေနဲ့ပတ်သက်လို့ရဝန္ဒာမီဒီယာတွေရဲ့ဖော်ပြချက်တွေပေါ်အမေရိကန်ပြည်ထောင်စုကချီးကျူးပါတယ်။ဒီလိုကန့်ကွက်မှုတွေနဲ့ပတ်သက်လို့ဖွင့်ဟထုတ်ဖော်ပြောကြားခဲ့တဲ့အစိုးရတာဝန်ရှိသူတွေရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေနဲ့တာမန်ပြည်သူတွေကိုလည်းအမေရိကန်ပြည်ထောင်စုကချီးကျူးလိုက်ပါတယ်လို့ဟေတန်နူအက်ကပြောပါတယ်။သမ္မတလောင်းတွေကပဝင်းမဲဆန္ဒပေးသူပြည်သူတွေအတွက်ပါအကျိုးရှိစေမဲ့နားလေသဘောပေါက်စေဖို့အတွက်စကားစစ်ထိုးပွဲတွေကိုရုတ်တံကနေထုတ်လွှင့်ပေးခဲ့တဲ့လုပ်ရက်ပေါ်ကျွန်ုပ်တို့ကနှစ်ထောင်အားရဖြစ်ရပါတယ်။သမ္မတလောင်းတွေပေါ်ဆုံးဖြတ်ရွေးချယ်မှုနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုအားနည်းတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းရှိနေစေဖြစ်ပါတယ်။2018ခုနှစ်လွှတ်တော်ရွေးကောက်ပွဲတွေမတိုင်ခင်ရွေးချယ်တင်မြှောက်ပွဲဥပဒေနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းဖြစ်သွားအောင်အခုလာမယ့်လွှတ်တော်မှာအခြေတင်ဆွေးနွေးကြလိမ့်မယ်လို့မ မျှော်လင့်ထားပါတယ်ရဝန္ဒာသမ္မတကာဂါမီဟာ1994ခုနှစ်တုန်းကတူစီနဲ့ဟူတူအလဲလက်ဝါဒီလူပေါင်း8သိန်းကျော်တေဆုံးခဲ့ရတဲ့ဟူတူအစွန်းရောက်တွေရဲ့လူမျိုးတုံးတပ်ဖြတ်မှုအဆုံးတတ်ခဲ့ပြီးတဲ့နောက်ပိုင်းလူဦးရေ12တန်းရှိတဲ့တိုင်းပြည်ကိုအုပ်ချုပ်လာခဲ့သူဖြစ်ပါတယ်သမ္မတကာဂါမီရဲ့လက်ထက်မှာရဝန္ဒာနိုင်ငံဟာစီးပွားရေးတိုးတက်ဖွံ့ဖြိုးလာခဲ့ပါတယ်ဒါပေမဲ့သူ့အပေါ်ဝေဖန်သူတွေကတော့မီဒီယာလွတ်လပ်ခွင့်မရှိဘူးအရက်ဖက်ဆိုင်ရာလွတ်လပ်ခွင့်တွေဆုံးရှုံးပြီးမှရခဲ့တာဖြစ်တယ်လို့ပြောပါတယ်လူခွင့်ရေးအဖွဲ့တွေကလည်းအစိုးရဟာနိုင်ငံရဲ့အာဏာကိုအသုံးပြုပြီးတော့အတိုက်ခံတွေအပေါ်မှာစနစ်တကျဖိနှိပ်တယ်လို့ပြောကြပါတယ်2015ခုနှစ်မှာပြုလုပ်ခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အရမစ္စတာကာဂါမီဟာသူ့အနေနဲ့သာဆက်လက်တာဝန်ထမ်းဆောင်လို့ရင်2034ခုနှစ်ထိအာဏာဆက်လက်ပြီးတော့ယူထားနိုင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခဲ့တာနဲ့သမ္မတကာဂါမီအနေနဲ့တတိယကြိမ်ထပ်မံပြီးတော့ရှင်ပြိုင်မှုဆုံးဖြတ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့စိတ်မတက်မသားဖြစ်ရကြောင်းပြောဆိုခဲ့ပါတယ်ရဝန္ဒာနိုင်ငံမှာအရက်ဖက်လူအဖွဲ့အစည်းနဲ့နိုင်ငံရေးပါတီတွေအားလုံးပါဝင်နေတဲ့ရွေးကောက်ပွဲနဲ့ပြည်သူလူထုရဲ့အစ်အမှန်သဘောထားဆန္ဒကိုထင်ရှားစေတဲ့တဘာဝပတ်ဝန်းကျင်တစ်ခုပေါ်ထွန်းလာစေဖို့အတွက်အမေရိကန်ပြည်ထောင်စုကအားပေးနေပါတယ်။တာယာဝါပြောပြီးတော့အရှေ့တဖြင့်တည်ငြိမ်အေးချမ်းတဲ့ဒီမိုကရက်တစ်ရဝန္ဒာနိုင်ငံအရှေ့တည်တံ့ခိုင်မြဲစေဖို့အတွက်ကြိုးပမ်းအားထုတ်နေကြတဲ့ရဝန္ဒာပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကယက်တီနေမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်သားဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါရရှင်။အခုကျမတို့လက်ရှိထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေမှကြားခဲ့အဆုံးသတ်ပါတော့မယ်။ VOA အမေရိကန်တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။စနေနေ့ညပိုင်းမှာတော့မြမတခွင်သတင်းတောက်မှတ်စုနဲ့တိုက်ရိုက်လေးလံဆွေးနွေးခန်းတွေကိုနားဆင်ကြရမှာပါရှင်။အခုစနေနေ့မနက်ခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးပါအောင်မရှင
်။ American သမ္မတဒေါ်နယ်ထရမ့်ကမဟာဗျူဟဆရာအဓိကအကြံပေးပုဂ္ဂိုလ် Steve Bannon ကိုယာရုကနေဖယ်ရှားလိုက်ပါတယ်။တောက်ချာနေဟာသူ့ရဲ့နောက်ဆုံးတာဝန်ထမ်းဆောင်တဲ့နေ့အဖြစ်အိမ်မြူတော်အရာရှိချုပ် John Kelly နဲ့ Steve Bannon တို့သဘောတူခဲ့ကြတယ်လို့အိမ်မြူတော်ပြောခွင့်ရသူကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Trump အစိုးရအဖွဲ့တွေကဩစာညောင်းတဲ့အလဲလက်ဝါဒီတွေနဲ့ဘန်နန်တို့ကြားမှာမပြင်းမလဲဖြစ်နေတာလားနဲ့ချီရှိခဲ့ပြီးတဲ့နောက်ယာရုကနေဖယ်ရှားခံရတာပါဘန်နန်ရဲ့လက်ရဆုံးအမြင်တွေဟာသမ္မတအပေါ်လွှမ်းမိုးနေတယ်လို့ဒီမိုကရက်အမတ်တော်တော်များများကလည်းမြင်ကြပါဗျ။ဖင်လန်နိုင်ငံအနောက်တောင်ကန်ယိုရန်တာကူးမြို့မှာဓားထိုးတိုက်ခိုက်ခံရမှုကြောင့်အနည်းဆုံး2ယောက်သေဆုံးပြီးတော့6ယောက်မကဒဏ်ရာရသွားတယ်လို့ဖင်လန်ရဲတပ်ဖွဲ့ကပြောပါဗျ။တန်တရားရှိသူတယောက်ရဲ့ခြေထောက်ကိုရဲတပ်ဖွဲ့ကပစ်ခတ်ဖမ်းဆီးခဲ့ပြီးနောက်ထိရခံဖြစ်နိုင်သူနောက်တစ်ဦးကိုရှာဖွေနေဆဲဖြစ်တယ်လို့ပြောပါဗျ။တန်တရားရှိခံရသူဟာဘသူဘဝဆိုတာကိုတော့အာဏာပိုင်တွေမပြောပေမဲ့နိုင်ငံသားတယောက်ဖြစ်ဖွယ်ရှိတယ်လို့ယူဆရပါတယ်။စပိန်နိုင်ငံဘာစီလိုနာနဲ့ကမ်ဘရီလ်စ်မြို့တွေကအကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်မှုတွေမှာဆက်ဆက်တဲ့စစ်တုထမြောက်အမျိုးသားတယောက်ကိုကက်တလိုနီးယားနယ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဂျာတာရီနီကအကြမ်းဖက်တိုက်ခိုက်မှုနှစ်ခုအတွင်းမှာ14ယောက်သေဆုံးပြီးတော့ရာချီဒဏ်ရာရခဲ့ပါတယ်ဒီ၄ယောက်မြောက်မတင်ကားသူကိုဖမ်းမိတယ်လို့ရဲတပ်ဖွဲ့ကတွစ်တယ်လူမှုကွန်ရက်ပေါ်မှာထုတ်ပြန်ပေးမယ်အသေးစိတ်မပြောပါဘူးတိုက်ခိုက်မှုနှစ်ခုအတွင်းမှာတေဆုံးဒဏ်ရာရခဲ့သူတွေအတွက်10မိနစ်ငြိမ်းသက်ဆုတောင်းတဲ့အခမ်းအနားကိုဘာစီလိုနာမြို့ရဲကအဓိကရှင်ပြန်မှာတောက်ကြနေကကျင်းပခဲ့တာမှာထောင်ချီလာရောက်ခဲ့ပါတယ်တခါဂျပန်နိုင်ငံအတွက်မစ်ဆိုင်းဒုံးကျည်ရန်ကာကွယ်ရေးတိုးမြင့်လှုပ်ဆောင်မဲ့အစီအစဉ်ကိုအမေရိကန်နဲ့ဂျပန်ဗိုလ်ချုပ်ကြီးတွေသဘောတူလိုက်ကြပါတယ်ရှင်
စနေနေ့မနက်ခင်းထိတ်တန့်ရနေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Keep Homes ဖြစ်ပါတယ်ရှင်ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 19 42တို့ကနေတန်လွှင့်ပေးသွားမှာဖြစ်ပါတယ် VOE သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျွန်မခွန်မျိုးပါ
This program has come to you from the Voice of America, Washington.